Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်ဧပြီလ6ရက်အင်္ဂါနေ့ညပိုင်း 9:30 အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေလိုင်းဒိုမီတာ32 33နဲ့51တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလာပါဒီကနေ့ညဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါမြန်မာနိုင်ငံမြို့ကြီးတွေမှာအခြေအနေမတိမငြိမ်ဖြစ်နေချိန်မှာပဲရှမ်းပြည်နယ်ကြောင်မဲမြို့ကစာနာပြသူတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နင်းနေပါတယ
်စာနာပြတယ်လို့ဥစ္စာငင်းချမ်းစွာစာနာပြနေတာကိုပထမတစ်ခေါက်ပေါ်တော့လူစုခွဲခိုင်းတယ်မခွဲနိုင်ဘူးပေါ့အဲ့ဒါတို့မြေရုပ်ပုံနဲ့ပထမတစ်ခါပြစ်တာ6လုံး9လုံးတော့ပြစ်တယ
်ဆန္ဒပြပြည်သူတို့ပြောပြသွားတာပါရှင်အပြည့်စုံကိုတော့မကြခင်ကြားကြမှာပါဒါအပြင်ရန်ကုန်စမ်းချောင်းမြို့နယ်ထက်ကပရာဟိတစေခံတစ်ခုကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကဝန်ဖန်တဲ့တင်ရန်ကုန်မှာဒီကနေ့ကျင်းပတဲ့သွေးတပိတ်ဖန်စည်းကံတင်ထောက်တွေရုံထုတ်တဲ့အခြေအနေနဲ့အခြားတင်ပို့ပို့ချက်တွေကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်ဒုတိယပိုင်းမှာတော့စနေနေ့ညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်သွားမှာပါအခုရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တဲရောက်တင်တွေကိုကုကြကြောသိန်းကပြောပြပေးပါအောင်ရှင်
စစ်တပ်အနာဒီနာကိုစံချိန်ကောက်ွက်တဲ့ဆန္ဒပြပွဲတွေကိုအကြမ်းဖက်ပြစ်ခတ်ဖြိုခွဲနေတယ်လို့ဆန္ဒပြသူတွေ CDM လို့ရှာမှုမှာပါဝင်သူတွေထောက်ခံသူတွေကိုစစ်တပ်ကဖမ်းဆီးနေတာမှာဒီကနေ့မနေ့ပိုင်းကတော့ထင်ရှားတဲ့အမှုပညာရှင်တူဖြစ်သူဇာကနာခေါ်ဦးသူရောကိုနေအိမ်မှာလာဖမ်းသွားတယ်လို့လူရှင်တော်ကပြောကြော်ကသူ့ရဲ့ Facebook မှာရေးထားပါတယ်ဒီကနေ့ရက်ပိုင်းကလည်းအစိုးရရဲတိုက်ကိုဖမ်းထားတဲ့အကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်ဒါအပြင်နေပေတီတီကထင်ရှားတဲ့အမှုပညာရှင်တွေသတင်းမီဒီယာသမားတွေကိုလည်းပုံမှန်905ကကြီးနဲ့ဖန်ဝရန်ထုတ်ထားပါဗါးအဲလိုပြစ်ခတ်ဖြိုခွဲတာဖမ်းဆီးတာတွေအပြင်းထန်လုပ်နေတဲ့အကြောင်းမှာပဲစစ်အာဏာသိမ်းမှုကိုကန့်ကွက်ပြီးဒီမိုကရေစီရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေကတော့နိုင်ငံတော်ဝန်နေရာအများအပြားမှာဒီကနေ့အချိန်ထိဆက်ရှိနေသေးပါပဲရန်ကုန်မြို့မှာတော့ဒီကနေ့သွေးမတိတ်ဈေးတပိတ်ဆိုတဲ့လှုပ်ရှားမှုကိုလူငယ်တွေဦးဆောင်ပြီးလုပ်ခဲ့ကြပါတယ်လမ်းမကြီးတွေနဲ့လမ်းစုံလမ်းခွာတွေမှာတင်မောစီအနီအောင်ပတ်ပြန်ပြီးတော့သွေးမတိတ်သေးဘူးဆိုတဲ့သဘောမျိုးဆန္ဒပြကြတာပါတချို့နေရာတွေမှာတော့စစ်တပ်နဲ့ထိတ်တိတ်မတူအောင်ရှောင်ပြီးလမ်းကျူလမ်းကြားတွေမှာဆန္ဒပြခဲ့ကြပါတယ်ဒဝယ်မြို့မှာတော့မြမရူးရအတာတကြံနှစ်တကူကာလမှာပွင့်လင်းရှိတဲ့ပရောက်ပန်းတွေကိုကန်ဆောင်ပြီးကြည်တဲ့ဆန္ဒပြကြပါတယ်မန္တလေးမှာစေဝန်ထမ်းတွေရဲ့ပင်မတပိတ်စစ်ကြောင်းကိုအတံပုံးတွေမြဲယူပုံးတွေတုံးပြီးဖြိုခွဲသလိုမုံရမှာလည်းပင်မတပိတ်စခန်းကိုအကြမ်းဖက်ဖျက်ဆီးခဲ့ပေမဲ့ဆန္ဒပြပွဲတွေကတော့ရပ်မသွားခဲ့ပါဘူး။ဒါအပြင်မန္တလေးမှာတရုတ်နိုင်ငံကိုကောက်ွက်ပြီးတရုတ်ကုန်ပစ္စည်းတွေကိုတပိတ်မောက်ဖို့တောင်းဆိုဆန္ဒပြခဲ့ကြပါတယ်။မိုးကုတ်ဖားကန့်ဒဇယ်မိထီလာကတာဟိုပင်ရေစကြိုတီတိန်မြင်းကြံပကံလောင်းလုံးအစားရှိတဲ့မြို့တွေမှာလည်းဒီလန်မြို့မျိုးနဲ့တပိတ်မောက်ဆန္ဒပြခဲ့ကြပါတယ်။စစ်တပ်ကဂျမ်ဖက်ပြစ်ခတ်ပြုခွဲတာကြောင့်ဧပြီလ9ရက်နေ့ထိဆိုရင်ဒေသုံသူပေါင်း950ထက်မနည်းရှိပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ EBB ကထုတ်ပြန်ထားပြီးဒေသုံသူအရေအတွက်ဟာဒီထက်ပိုများနိုင်တယ်လို့ပြောပါရယ်ဖန်စီခံထားရသူကတော့2930နီးပါးရှိပြီလို့လည်း EBB ကပြောပါရယ် VNM နိုင်ငံအနေနဲ့မြန်မာစစ်ကောင်စီဘက်တန်ခတ်ရေးယူရာကိုမထောက်ခံပေမဲ့လူမျိုးရေးကောင်စီကချက်မှတ်တဲ့တန်ခတ်ရေးယူမှုအလုံးကိုလိုက်နာတယ်လို့ကုလသမဂ္ဂလူမျိုးရေးကောင်စီလက်ကြောက်ကထားVNM နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာတာဝန်ကြီး Dan Quaiding ကပြောပါတယ
် As a members of the UN and member secretary council we abide by all the resolutions
ကုလသမဂ္ဂဖော်ဝင်နိုင်ငံအနေနဲ့လူညွန်ရေးကောင်စီအဖွဲ့ဝင်နိုင်ငံအနေနဲ့လူညွန်ရေးကောင်စီကချက်မှတ်တဲ့တန်ခတ်အရေးယူမှုအားလုံးကိုလိုက်နာဆောင်ရွက်ပါတယ်ဒါပေမဲ့ဘယ်လိုလုံဆောင်ချက်မျိုးမဆိုအကြမ်းဖက်မှုတွေရပ်တန့်စေမဲ့တိရောက်မှုမျိုးရှိဖို့လိုပါတယ်ဒီမောင်မှုကိုရှော့ချပြီးဆွေးနွေးပြောဆိုနိုင်မဲ့အခင်းအကျင်းမျိုးဖန်တီးနိုင်မှုလိုပါတယ်။ဘယ်လိုလို့ဆောင်ချက်မဆိုအဲ့ဒီရွေးချက်ကိုရောက်မယ်ဆိုရင်ကျွန်တော်တို့ထောက်ခံပါတယ်။အဲ့ဒီရွေးချက်ကိုမရောက်ဘူးဆိုရင်တော့ကျွန်တော်တို့မထောက်ခံပါဘူးလို့တန်မန်ကြီးဒန်းကပြောပါတယ်။အကြဖက်လူမှုအဖွဲ့အစည်းတွေကတာဝန်ရှိသူတွေနဲ့တနင်္လာနေ့ကဆွေးနွေးခန်းတွင်မြန်မာစစ်ကောင်စီကိုနိုင်ငံတကာကလက်နက်ခဏ်းရမရောချပဲပြစ်ပင်တားဆီးလူမျိုးရေးကောင်စီကဆုံးဖြတ်ချက်ချပေးဖို့တိုက်တွန်းလာတဲ့ပတ်သက်ပြီးအလက်ကြောက်ကထဗီယက်နမ်နိုင်ငံရဲ့တန်မန်ကြီးကအဲ့လိုတုံ့ပြန်ပြောဆိုသွားတာပါ။မြန်မာနိုင်ငံမှာစစ်တပ်ကဂျမ်ဖက်ပြစ်ခတ်ဖြိုခွဲနေတဲ့ပေါ်ဗီယက်နမ်နိုင်ငံအနေနဲ့အထူးစိုးရိမ်တဲ့အကြောင်းနဲ့အဲ့ဒီစိုးရိမ်မှုကတဖြည်းဖြည်းပိုတိုးလာတယ်လို့လည်းတမ်မန်ကြီးကဆိုပါတယ်မြန်မာရေးနဲ့ပတ်သက်ပြီးလူမျိုးရေးကောင်စီမှ၄ချိန်ဆွေးနွေးခဲ့ပြီးဖြစ်ကြောင်းနဲ့ဧပြီလ9ရက်နေ့မှာကောင်စီရဲ့ပုံမှန်အစည်းအဝေးကျင်းပဖို့ရှိတဲ့အကြောင်းလည်းတမ်မန်ကြီးကပြောပါတယ်အခြေတော်ရှာနိုင်ငံများအဖွဲ့အာဆီယံအနေနဲ့လည်းတနိုင်ငံချင်းစီအနေနဲ့ရောအဖွဲ့လိုက်အနေနဲ့ပါမြန်မာအရေးကိုပြောဆိုနေတာတွေရှိပြီးဂ ချင်းပါဘူးစီစဉ်နေတဲ့မြန်မာအရေးအာဆီယံထိပ်သီးအစည်းအဝေးကို AB လောက်ကုန်ပိုင်းမှာကျင်းပနိုင်ချေရှိတယ်လို့လည်းတန်မကြီးဒန်းကပြောသွားပါတယ်မြန်မာဆရာနာသိန်းကောင်စီအပေါ်တန်ခတ်ရည်ရွယ်မှုချမှတ်တာကိုကန့်ကွက်တဲ့အကြောင်းရုရှားနိုင်ငံကဒီကနေ့ပြောပါတယ်လက်ရှိမြန်မာအာဏာပိုင်တွေအပေါ်တန်ခတ်အရေးယူတာအပါအဝင်ချင်းချောက်ဖိအားပေးတာတွေဟာထိရောက်မှုမရှိဘဲတိတ်ကိုအန်ဒရယ်ကြီးပါတယ်ဒါ့အပြင်ပြည်တွင်းပြည်ပခန့်ကြီးဖြစ်အောင်တွန်းပို့တယ်လို့ဖြစ်ပါလိမ့်မယ်လို့ရုရှားနိုင်ငံရဲ့ဌာနပြောခွင့်ရသူကိုကိုးကားပြီးမော်စကိုအခြေဆိုင် Interfax သတင်းဌာနကရေးထားတဲ့အကြောင်း Reuters သတင်းမှာဖော်ပြထားပါတယ်။အာနာဒင်းစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်ထိပ်တန်းစစ်ဗိုလ်ချုပ်တွေနဲ့ရဲတပ်ဖွဲ့ထိပ်ပိုင်းတာဝန်ရှိသူတွေကိုအမေရိကန်နဲ့ပြည်ထိုင်အပါအဝင်အနောက်နိုင်ငံတချို့ကတန်ခတ်ရည်ယူမှုတွေချမှတ်ထားတာပါ။ဒါ့အပြင်စစ်တပ်ပိုင်စီးပွားရေးလုပ်ငန်းကြီးတွေဖြစ်တဲ့မြမဥပိုင်လီမိတက်နဲ့မြမစီးပွားရေးကော်ပိုရေးရှင်းတို့ကိုလည်းတန်ခတ်ရည်ယူထားပါတယ်။ရုရှားနိုင်ငံဟာမြန်မာစစ်တပ်နဲ့ဆက်ဆံရေးအဆင်ပြေပြီးမတ်လ29ရက်နေ့စည်းပြအခမ်းအနားကိုရုရှားဒုတိယကာကွယ်ရေးဝန်ကြီးအလက်ဇန်ဒါဖိုဝင်တက်ရောက်ခဲ့ပါတယ်။အဲဒီနေ့တရက်ထဲမှာတင်နိုင်ငံတော်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာကြောင့်လူ100ကျော်သေဆုံးခဲ့ရပါတယ်။အဲဒီစည်းပြအခမ်းအနားမှာရုရှားလုပ် T-72 တင်ကားတွေ MiG-29 တိုက်လေယာဉ်တွေနဲ့ MI-24 စစ်သုံးရဟန်းယာဉ်တွေပါဝင်ခဲ့ပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ရုရှားနိုင်ငံဟာမြန်မာစစ်တပ်ကိုဆစ်လက်နဲ့တစီရောင်းချနေတဲ့အဓိကနိုင်ငံတစ်ခုဖြစ်ပြီးစစ်ကောင်စီကိုတန်ခတ်ရေးယူမဲ့လူမျိုးရေးကောင်စီဆုံးဖြတ်ချက်ကိုတရုတ်နဲ့အတူကန့်ကွက်ခဲ့တဲ့နိုင်ငံလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာသုတေသန်ယုတ်ပြိပခဆက်မဖြစ်အောင်ပြန်လည်တင်းမြတ်ရေးလုပ်ဖို့အားလုံးကိုတရုတ်နိုင်ငံကတိုက်တွန်းသွားမယ်လို့တရုတ်နိုင်ငံကြီးဌာနပြောခွင့်ရကပြောပါတယ်
။中方将同各方保持沟通协调，同东盟一道加大劝和促谈，全力推动缅甸局势。
ဘက်အားလုံးနဲ့တရုတ်နိုင်ငံကဆက်ပြီးဆက်သွယ်ညှိနှိုင်းသွားပါမယ်။ပြန်လည်တင်ပြရေးဖော်ဆောင်ဖို့နဲ့ဆွေးနွေးပြောဆိုဖို့အာဆီယံအဖွဲ့နဲ့အတူတကွတိုက်တွန်းသွားပါမယ်။မြန်မာနိုင်ငံအခြေအနေဖြစ်နိုင်သမျှအမြန်ဆုံးအေးစေပြီးတည်ငြိမ်မှုအပြည့်အဝပြန်ရောက်အောင်လုပ်ဖို့တိုက်တွန်းသွားပါမယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကျောင်းလီကျန်းကဒီကနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။မြန်မာအခြေအနေပိုဆိုးမလာရေးဒါမှမဟုတ်ထိမရတဲ့အခြေအနေရောက်မသွားစေရေးနောက်ထပ်သူတို့တန်ရုံမဖြစ်အောင်အရသားတွေထိခိုက်သေးဆုံးမှုမဖြစ်အောင်ရှောင်ရှားဖို့မြန်မာအချုပ်အခြာအာဏာပိုင်မှုကိုထိခိုက်စေပြီးအခြေအနေထပ်ပြီးရှုပ်ထွေးသွားစေမယ်ကုလသမဂ္ဂလူမျိုးရေးကောင်စီကတင့်လျော်မှုမရှိဘဲဝင်ရောက်ဆွတ်ဖက်တာမျိုးကိုရှောင်ရှားဖို့နဲ့သူတို့ကိုယ်ပိုင်အကျိုးမြတ်ရဖို့အတွက်မြန်မာအခြေအနေကိုမတည်မငြိမ်ဖြစ်အောင်လုပ်ပြီးမိလောင်ရလေပင်လုံးမဲ့ပြည်ပအင်အားစုတို့ကိုလုံးဝရှောင်ရှားဖို့ဆိုတဲ့နိုင်ငံခြားရေးဝန်ကြီးဝမ်ယီပြီးခဲ့တဲ့တောက်ကြံနေ့ကပြောခဲ့တဲ့အချက်သုံးချက်ကိုလည်းပြောခွင့်ရကြောင်းလီချန်းကထပ်ပြောသွားပါတယ်ဒါပေမဲ့လေအဲ့ဒီပြည်ပအင်အားစုတချို့ဆိုတာကဘယ်သူဘယ်နိုင်ငံတွေဆိုတာနဲ့ဘယ်လိုအကျိုးမြတ်တွေအတွက်ဆိုတာကိုဝန်ကြီးဝန်ကြီးကရှင်းရှင်းလင်းလင်းမပြောခဲ့တယ်လို့အခုပြောခွင့်ရကလည်းရှင်းပြမသွားပါဘူ
း VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ19.69 kHz 15653ည19.25 kHz ၁၁၈၇ညလိုင်းဒိုမီတာ32 kHz 633နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE ကနေအင်္ဂါညဘက်သတင်းတွေကိုဆက်လက်ပြောပြနေပါတယ်အမေရိကန်ပြည်ထောင်စုနဲ့အီရန်နိုင်ငံကြားတဆင့်ခံဆွေးနွေးပြောဆိုတာတွေဒီကနေ့စတင်မှဖြစ်ပြီးအလွယ်တကူနဲ့အဆင်ပြေချောမှုမဲ့လာလာတော့မရှိပါဘူး2015ခုနှစ်ကချုပ်ဆိုခဲ့တဲ့အီရန်နျူကလ িয়ার ရေးသဘောတူစာချုပ်ကိုနိုင်ငံစလုံးကပြန်ပြီးလိုက်နာရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာပါ။ရင်ဆိုင်ရမယ့်ဒိုင်းနာပမာဏကိုကျွန်တော်တို့ short တက်မထားပါဘူးလို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Net Price ကတင်းလာနေမှာပြောခဲ့ပါတယ်။ဒါကအစပိုင်းပဲရှိပါသေးတယ်။ဒီဆွေးနွေးပွဲတွေဟာခက်ခဲမယ်လို့ကျွန်တော်တို့အပြည့်အဝမျှော်လင့်ထားတဲ့အတွက်စော်လင်းစွာဒါမှမဟုတ်ချက်ချင်းလက်ငင်းကိုပဲတိုးတက်မှုရလာဖို့မျှော်လင့်မထားပါဘူးလို့ Net Price ကပြောပါတယ်။ဥရောပတာဝန်ရှိသူတွေကိုကြားခံပြီးအမေရိကန်နဲ့အီရန်တာဝန်ရှိသူတွေကြားဩစတြီးယားနိုင်ငံဗီယက်နမ်မြို့မှာ2015အီရန်နျူကလ িয়ার သဘောတူစာချုပ်ကိုပြန်သက်သွင်းရေးဒီကနေ့စပြီးဆွေးနွေးဖို့စီစဉ်ထားတာပါဒီစာချုပ်ရအီရန်အနေနဲ့နျူကလ িয়ার လက်နက်မထုတ်နိုင်အောင်နျူကလ িয়ার စီစဉ်ဖို့ကန့်သတ်ချက်တွေချမှတ်ထားပြီးအပြန်အလှန်အားဖြင့်တန်ခတ်ရည်ယူမှုတွေကိုလျှော့ပေးထားပါတယ်အီရန်နိုင်ငံကတော့သူတို့ဟာနျူကလ িয়ার လက်နက်ထုတ်ဖို့လုပ်နေတာမဟုတ်ဘူးလို့အစဉ်တစိုက်ညင်းဆိုထားပါတယ်2015သဘောတူစာချုပ်ကိုအီရန်နဲ့အတူအမေရိကန်ဗြိတိန်တရုတ်ပြင်သစ်ဂျာမနီနဲ့ရုရှားနိုင်ငံတို့ပါဝင်လက်မှတ်ရေးထိုးခဲ့ပြီး2018ခုနှစ်မှာအရေးအချင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကစာချုပ်ကနေနှုတ်ထွက်ခဲ့ပါတယ်။တရုတ်လေယာဉ်နေသင်္ဘောအုပ်စုတစုဟာတိုင်ဝမ်ကျွန်းနားမှာစီးရေးလေ့ကျင့်နေပြီးဒီလိုလေ့ကျင့်တာမျိုးကိုပုံမှန်လုပ်သွားမယ်လို့တရုတ်ရေတပ်ကတနင်္လာနေ့နှောင်းပိုင်းမှာထုတ်ပြန်ထားပါတယ်။ဒါအပြင်တရုတ်ကသူပိုင်ဖြစ်ကြေညာထားတဲ့တိုင်ဝမ်ကျွန်းနားမှာ နောက်ထပ်တင်းမာမှုပိုတိုးလာမယ်လာလာပဲဖြစ်ပါတယ်ဒီမိုကရေစီကျင့်သုံးတဲ့တိုင်ဝမ်ကျွန်းဟာသူတို့ပိုင်ဖြစ်တယ်ဆိုတာကိုပြဖို့တရုတ်ကဗိုးပြီးအပြင်းထန်လှုပ်လာတာနဲ့အမျှသူတို့ကျွန်းနားမှာတရုတ်စီးရေးလှုပ်ရှားမှုတွေမကြသေးခင်လတွေအတွင်းပိုစိတ်လာတယ်လို့တိုင်ဝမ်ကပြောထားပါတယ်ရုပ်နိုင်ငံရဲ့ပထမဆုံးလေယာဉ်နေသင်္ဘောဖြစ်တဲ့လျောင်နင်းလေယာဉ်နေသင်္ဘောဦးဆောင်တဲ့စစ်သင်္ဘောအုပ်စုဟာတိုင်ဝမ်ကျွန်းနီးရေပြင်မှာပုံမှန်စီးလိကျင့်မှုတွေလုပ်နေတယ်လို့တရုတ်ရေတပ်ကပြောပါတယ်။ဒီရွေချက်ကနိုင်ငံတော်အချုပ်အခြာအာဏာဘေးကင်းလုံခြုံမှုနဲ့ဖွံ့ဖြိုးရေးဆိုင်ရာအကျိုးစီးပွားတွေကိုကာကွယ်နိုင်စွမ်းအားပိုကောင်းစေဖို့ဖြစ်တယ်လို့ဆိုပါတယ်။အနာဂတ်မှာလည်းအလားတူစီးလိကျင့်မှုတွေပုံမှန်လိုလုပ်သွားမယ်လို့တရုတ်ရေတပ်ကပြောပြီးအသေးစိတ်ကိုတော့မပြောပါဘူး။တိုင်ဝမ်ပတ်ပတ်လည်းဝေရင်တဲ့ရေပြင်ကအခြေအနေကိုအပြေအဝါနားလည်သိရှိထားပြီးဒီကိစ္စကိုတင့်လျော်သလိုကင်ကွယ်လှုပ်ဆောင်နေတယ်လို့တိုင်ဝမ်ကာကွယ်ရေးဌာနကပြောပါတယ်။တောင်တရုတ်ပင်လယ်တွင်နေမြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံနဲ့တန်တမန်ရေးအငင်းပွားနေတဲ့ပုံငင်းငင်းစွာဖြေရှင်းဖို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာလီကပိုင်းဖြတ်ထားတယ်လို့သူရဲ့ပြောခွင့်ရကဒီကနေ့ပြောပါတယ်။ဖိလစ်ပိုင်ဝန်ကြီးတွေနဲ့စစ်ဗိုလ်ချုပ်တွေကရဲ့အတော်ကြားအပြင်းထန်ပြောဆိုခဲ့ပြီးတဲ့နောက်သမ္မတဘက်ကတတိထားတုံ့ပြန်လိုက်တာပဲဖြစ်ပါတယ်။ဖိလစ်ပိုင်အထူးစီးပွားရေးဇုန်ထဲမှာလက်နက်ကင်တွေပါတယ်လို့ဖိလစ်ပိုင်ကယူဆထားတဲ့တရုတ်သင်္ဘောတွေယာနဲ့ကြီးပြီးရှိနေတဲ့ပေါ်ဖိလစ်ပိုင်အစိုးရကဘဝင်မကျဖြစ်နေတယ်လို့ဖိလစ်ပိုင်မဟာမိတ်အမေရိကန်နဲ့တခြားနိုင်ငံတွေကလည်းစိုးရိမ်နေကြတာပါ။ဟူလီယန်ဖိလစ်ပေတန်တာကြောက်တန်းကိစ္စရပ်တွေနဲ့ပတ်သက်ပြီးတန်တမာရေးနီလန်းငိမ့်ချဲတဲ့နီလန်းတွေနဲ့ဆက်ပြီးဖြေရှင်းသွားမယ်လို့ပြောခွင့်ရဟယ်ရီရုတ်ဖတ်ပြခဲ့တဲ့သမ္မတဒူတာလီရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ဖိလစ်ပိုင်ကဟူလီယန်ဖိလစ်ပေလို့ခေါ်တဲ့ဝစ်ဆန်တန်တာကြောက်တန်းကိုသူတို့ပိုင်တယ်လို့တရုတ်ကအခိုင်အမာပြောထားတာပါတရုတ်သင်္ဘောတွေဟာစိုးရွားတဲ့ရာသီဥတုဒဏ်ကနေရှောင်ဖို့အဲ့ဒီတန်တာကြောက်တန်းတွေမှာရနာလေးရှိပြီးအဲ့ဒီနေရာဟာအစင်လာအဖြစ်ငါးဖမ်းလောက်ွက်ဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့မနီလာမြို့ကတရုတ်တန်ရုံးကိုရက်ဒါစတင်ဌာနကဒီကနေ့ဆက်သွယ်ခဲ့ပေမဲ့အကြောင်းပြန်ချက်မရခဲ့ပါဘူးခင်ဗျာ
အင်္ဂါနေ့ညဖက်နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းကကြီးညာပေးခဲ့တာပါရှင် VOA ကလည်းအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လင်းနေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့ပြည်တွင်းသတင်းပေးပို့ချက်တွေကိုနားဆင်ရအောင်ပါအာနာရှင်ဆန့်ကျင်ရေးဆန္ဒပြလှုပ်ရှားသူတွေဟာဒီကနေ့မှာတော့လမ်းမတွေပေါ်မှာဆေးသပိတ်ဆင်နွှဲခဲ့ကြပါတယ်စစ်ကောင်စီလက်အောက်ခံလက်နက်ကိုင်တွေရဲ့တိုက်ခိုက်မှုကြောင့်ကြာဆုံးသွားသူတွေကိုရည်စူးပြီးတော့သွေးသပိတ်သွေးမသိပ်ဆေးသပိတ်ပြုတ်လောက်ခဲ့တာပါအချိန်ကာလနလကျော်ကြတဲ့အချိန်ထိဆေးအုပ်ချုပ်ရေးကိုလက်မခံဘဲပုံစံမျိုးစုံနဲ့ကန့်ကွက်ဆန္ဒပြနေကြတဲ့ရန်ကုန်ကလာတဲ့တဲ့တင်ကိုတော့မဆုမုံကတင်ပြထားပါတယ
်ဒီမိုကရေစီရဲတော်ဘုံအတွင်းမှာကြာဆုံးခဲ့ရတဲ့အာဇာနည်သူရဲကောင်းတွေကိုရည်စူးပြီးတော့တနိုင်ငံလုံးအတိုင်းအတာနဲ့ဒီကနေ့မှာတော့ဆေးသပိတ်ကိုဆင်နွှဲဖို့လူငယ်တွေကတိုက်တွန်းခဲ့ကြတာပါသွေးမသိပ်ဆေးသပိတ်လို့အမည်ပေးထားတဲ့ဒီလှုပ်ရှားမှုကိုလမ်းမတွေရဲ့ထက်မှာစေးနီအောင်ပတ်ဖြန်းပြီးတော့သွေးဆွမီးတေခဲ့ရသူတွေအတွက်ဝန်နေချင်းအထိတ်မဲ့အပါအဝင်သူတို့ကိုပြစ်ခတ်ခဲ့တဲ့စစ်ကောင်စီလက်အောက်ခံလက်နက်ကိုင်သူတွေကိုပါခြောက်ချားစေဖို့ရည်ရွယ်ပြီးပြုလုပ်ခဲ့ကြတာပါ။အာနာရှင်တော်လန်ရဲ့အတွက်ပုံစံမျိုးစုံနဲ့ဆန္ဒပြတဲ့ပိတ်ရေးပြုလုပ်ခဲ့ကြတဲ့အင်ဂျင်နီယာတပိတ်စစ်ကြောင်းဟာလည်းဒီကနေ့မှာအခက်အခဲတွေကြားတဲ့ကစေးတပိတ်ကိုပြုလုပ်ခဲ့ပါတယ်
ဒီပြထားတော့မနေ့စောစောထားလုပ်မယ်ပေါ့နော်မနေ့စောစောထားလုပ်မယ်ဥစ္စာအနေနဲ့လုပ်ဖြစ်ပြီးတော့နည်းနည်းကြာသွားတာပေါ့ဆိုတော့မနေ့ကညနေတည်းကတို့ဝယ်သွားလိုက်တဲ့ရှေးတွေကဆိုင်ရမှားပြီးထည့်ပြီးလိုက်တာအကာလာတွေကလွဲနေတာအဲ့ဒါနဲ့ဟိုတို့ဆိုင်ဖွဲ့တဲ့အချိန်ပြန်ဆောက်ပြီးတော့မှမိုးရလည်းရွာလေးလေးတောင်ကာလာမှန်တဲ့အဖွဲ့ကတော့မနေ့ပိုင်းဆက်တော့တယ်ဗျာမှန်လေးတဲ့လူကတော့အဲ့ဒီဆိုင်ဖွဲ့တဲ့အချိန်ဆောက်ပြီးတော့အဲ့ဒါလဲလဲပြီးတော့အဲ့ဒါနေကင်းကြောတစ်ချောင်းချက်ဆက်လုပ်တယ်ပေါ့နော်
စစ်တပ်ကနေအာဏာသိမ်းတာရပ်ပေါင်း60ကျော်လာတဲ့အချိန်အထိစန့်ကျင်တော်လှန်ရေးမှာပါဝင်နေကြသူတွေဟာအကြမ်းဖက်ဖြိုခွင်းမှုတွေကြားတဲ့ကနေရရပုံစံနဲ့ဆန္ဒပြခဲ့ကြတာပါအင်ဂျင်နီယာတပိတ်စစ်ကြောင်းအနေနဲ့လည်းလုံခြုံရေးအခက်အခဲငွေကြေးအခက်အခဲတွေရှိလာနေပေမဲ့အာဏာရှင်ကိုဆက်ပြီးစန့်ကျင်သွားမယ်လို့တပိတ်မှာပါဝင်သူတွေကပြောပါတယ်ဆန္ဒပြနေတဲ့သူတွေအပေါ်မှာစစ်တပ်နဲ့ရဲတွေကလက်နက်အင်အားသုံးအကြမ်းဖက်ပစ်ခတ်လို့တည်ဆုံးသူက980ဦးထိရှိသွားပြီလို့နိုင်ငံရေးကျင်းသားများကကြီးစောက်ရှောက်ရေးအသင်းABBB ရဲ့ April 5ရက်နေ့စာရင်းမှာထုတ်ပြန်ဖော်ပြပါတယ်။ဒီအရေအတွက်ကတော့ ABBB ကကောက်ယူရရှိထားတဲ့တည်ဆုံးသူအရေအတွက်ဖြစ်ပြီးတော့စစ်တပ်နဲ့ရဲရဲအင်အားသုံးအကြမ်းဖက်လို့တည်ဆုံးခဲ့ရသူတွေကဒီထက်မကရှိနိုင်တယ်ဆိုပြီးတော့လည်းထုတ်ပြန်ထားပါတယ်။တည်ဆုံးသူတွေထဲမှာအသက်မပြည့်သေးတဲ့ကလေးငယ်တွေနဲ့အကြောင်းသားလူငယ်တွေပါဝင်ပါတယ်။ဆန္ဒပြလူငယ်တွေဟာအကြမ်းဖက်ဖြိုခွင်းခံရမယ့်ဒဏ်ကိုကာကွယ်နိုင်မှုအတွက်ခံတပ်တွေစောက်ပြီးတော့ခုခံတော်လှန်ခဲ့ကြပေမဲ့ကြာဆုံးသူများလာတဲ့နောက်မှာတော့လက်နက်ကိုင်တွေနဲ့ထိတ်တိုက်မတွေ့တော့ဘဲပုံစံပြောင်းဆန့်ကျင်နိုင်မှုအတွက်ဆောင်ရွက်လာကြပါတယ်
။တို့ကအခုကကာကွယ်ရေးပေါ့။ကာကွယ်ရေးတိုက်ခိုက်ရေးအပိုင်းတော်မျိုးဖြစ်သွားပြီ။ဟိုဆန္ဒပြတဲ့အပိုင်းမဟုတ်တော့ဘူးနော်။ဒီလိုဆန္ဒပြတဲ့လူတွေကို ့လိုပြုခွင့်ကံပြုခွင့်မယ်ဆိုတဲ့အကြံကျတော့ကဘာပေးမယ်မထွက်ပေးမယ်ဒါမျိုးပဲရှိရမှာဆန္ဒပြဖို့ကတော့ရက်ွက်တိမှာလုံးတယ်ခင်ဗျာလုံးတာတော့ကျွန်တော်တို့သိရတော့ကတော့ဟိုတချို့ရက်ွက်ကလေးလူနည်းစုပေါ့နော်အယောက်20 30လောက်ဆွတ်ပြီးဆန္ဒပြတာမျိုးတွေရှိတယ်ခင်ဗျာဆန္ဒပြတာနဲ့တို့ကရောက်လာပြီးရတယ်ပြုခွင့်မယ်ဆိုတာမျိုးကြီးဖြစ်နေတော့ကျွန်တော်တို့မှာကလက်ရှိမှာအင်းရခင်ဗျာလေးဆိုနည်းနည်းလေးငြိမ်နေတယ်ခင်ဗျာငြိမ်နေပြီးသူပါလေဟိုပြည်သူအတားအုံကြွသွားပြီပေါ့နော်အတိုင်းလွတ်နေဆုံးအုံကြွလို့ရှင်တော့ဟိုကျွန်တော်တို့လည်းထွက်လာပြီးတော့ဟိုပြန်ပြီးတော့ကာကွယ်ဖို့ပဲရှိတော့တယ်ခင်ဗျာ
ဆန္ဒပြတပိတ်တွေဖြိုခွင်းခံရတဲ့အထက်ကြာဆုံးသူအများဆုံးရှိခဲ့တဲ့မြောက်ကလာပါမြို့နယ်မှာတော့လမ်းမတွေပေါ်မှာဆန္ဒပြတပိတ်တွေမရှိတော့ပေမဲ့ချင်းချောက်မှုတွေခြားကနေအာဏာရှင်ကိုဆက်ပြီးဆန့်ကျင်နေကြတော့မှာ
လမ်းကြားလေးတွေမှာပဲနင်းနေနေနေနေလို့ရဆက်တာနဲ့ဟုတ်ဖြစ်တယ်ဘယ်မှာလဲနေနေလို့အဲ့လိုဖြစ်ကိုင်းချတာအများကြီးထောက်ကူရဲကနေအဝိုင်းကြတော့မြို့နယ်ခမ်းမ
အယက်သားဆွေရခေါင်းဆောင်တွေကိုဖမ်းဆီးပြီးတော့အာဏာသိမ်းလိုက်တဲ့ဆေးရုံချုပ်ရေးကောင်စီရဲ့လုပ်ရအပေါ်မှာနီးမျိုးမျိုးနဲ့ဆန့်ကျင်နေကြသူတွေကနာမည်ကျော်လူသိများသူတွေကိုရာသသက်ကြီးပုံမှန်905ကကြီးနဲ့အရေးယူတာတွေလည်းရှိပါတယ်။905ကကြီးနဲ့ဖမ်းဝရမ်းထုတ်ခံထားရသူတွေကလူရှင်တော်ဇာကနာဥဒ္ဒရာကိုလည်းဒီကနေ့မနက်ပိုင်းမှာစစ်ကောင်စီကဖမ်းဆီးခေါ်ဆောင်သွားတယ်လို့သိရပါတယ်။နေပေတီးတီးမှာလူသိများသူတွေကို95ကကြီးနဲ့ဖမ်းဝရမ်းထုတ်ထားတဲ့အထက်မှာတော့ရုပ်ရှင်သစ်ဆောင်လူမင်းနဲ့ရဲတိုက်တို့ကိုစစ်ကောင်စီကဖမ်းဆီးထားပါတယ်။စစ်အုပ်ချုပ်ရေးကောင်စီရဲ့အာဏာသိမ်းလို့ရဲ့အပေါ်ကန့်ကွက်ဆန့်ကျင်နေတဲ့အချိန်မှာပဲမကြာခင်မှာကြားရောက်လာတော့မယ့်နှစ်တကူအတာတကြံနဲ့နှစ်တကူပွဲတော်တွေကိုမဆွင့်နှဲကြဖို့နဲ့တကြံရက်တွေမှာအိမ်မြေမထွက်ကြဘဲနဲ့တပိတ်ဆင်နွဲပေးဖို့ကိုမြို့နယ်အသီးသီးကလူငယ်တွေကပြည်သူလူထုကိုတောင်းဆိုထားကြပါတယ်ရှင်။
ရန်ကုန်ကသွေးမသိပ်ဆေးတပိတ်အကြောင်းမဆူမုံကတင်ပြသွားတာပါရှင်။အခုတော့ဆန္ဒပြသူတွေကိုစစ်တပ်ဘက်ကအကြမ်းဖက်အနေနဲ့ဖမ်းဆီးနေတာကြောင့်ထွက်ပြေးတိမ်းရှောင်နေကြတဲ့တရင်ကိုတင်ပြခြင်းပါတယ်။မြန်မာနိုင်ငံတော်ဝစစ်ကောင်စီဆန့်ကျင်ရေးဆန္ဒပြတာကိုဆက်ပြီးတော့အရှိန်မပြတ်လုပ်နေကြတယ်လို့ပဲတချို့နေရာတွေမှာမြေရုံပုံတုံးပြီးတော့ပြစ်ခတ်ဖြိုခွင်းတာတွေလည်းလုပ်နေပါတယ်။မနေ့ညကအပြန်အလှန်ပြစ်ခတ်တာတွေဖြစ်ခဲ့တဲ့ပင်လယ်ဘူးမြို့မှာတော့ဈေးဆိုင်တွေလည်းပိတ်ထားရပြီးတော့ထွက်ပြေးတိမ်းရှောင်ရသူတွေလည်းရှိနေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့တရင်ကိုတော့ကိုငိမ့်ချန်းကတင်ပြထားပါတယ်
။စကိုင်းတိုင်းကတာခရိုင်ပင်လယ်ဘူးမြို့မှာမနေ့ဧပြီလ5ရက်နေ့ကဆန္ဒထုတ်ပေါ်သူ2ဦးကိုဖမ်းဆီးသွားပြီးပြန်လွတ်ပေးဖို့တောင်းဆိုရာကနေစစ်တပ်နဲ့ဒေသခံပြည်သူတွေညပိုင်းအထိအပြန်အလှန်ပြစ်ခတ်တဲ့အတွက်ဒေသခံတွေဘက်က3ဦးသေဆုံးခဲ့ပြီးဌာနဆိုင်ရာအဆောက်အဦတွေမိရှို့ဖျက်ဆီးခံခဲ့ရတယ်လို့ဒီနေ့မှာတော့မြို့ထဲကဈေးဆိုင်တွေပိတ်ထားပြီးတချို့မှလည်းထွက်ပြေးတိမ်းရှောင်နေရပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ပင်လယ်ဘူးမြို့ကန်တအူးက BOA ကိုအခုလိုပြောပါတယ
်။မနက်ပိုင်းတယောက်ကြားတယ်။ညာဘက်ကမှညာအဲ့အဲ့ပြီးတော့အဲ့လိုနေလေပါဟိုကပြစ်လိုက်ဒီကပြစ်လိုက်ဟိုကညာသားနေနေညနေပိုင်းဟိုကနေလေပိုင်းကပြီးတော့နေလေပိုင်းဟိုကနေပြီးတော့ကျွန်တော်7နာရီလောက်ကနေပြီးတော့ညနေ3နာရီလောက်နာ3နိုင်လောက်ဒီ3နိုင်တော့တခါပြန်ဖြစ်တာလူတွေစုလာကြပြီရေတရမြောင်ဖို့ဝိုင်းညနေပေါ့ပြားပေါ်ကြာဝါကြီးကြတဲ့ချိန်ကညမိုးချုပ်ခဲ့ပြီးပြစ်တော့အဲပြစ်တဲ့ကမိုးချုပ်ပါနေလူပြုတ်ပြမှာထွေရုံကိုမီးလောင်နေပေါ့ထွေရုံမီးရှို့ကြတယ်ပေါ့ထွေရုံမီးလောင်နေအဲ့ဘေးမှာရှိတဲ့စီပြေရုံမီးလောင်သွားတယ်ဟိုဘန်ရုံဟောင်းမီးလောင်သွားတယ်အခွန်ရုံမီးလောင်နေကျတော့ဟိုဥပဒေရုံခေါ်တာပေါ့အဲ့ဒီရုံလည်းမီးလောင်သွားဟိုဥပဒေရုံဆိုတရားရုံပေါ့လေအဲ့ဒါလည်းမီးလောင်သွားတယ်ဒီတိုင်းနဲ့ပြေးထားတယ်မြို့ကနေပြီးတော့ထွေပြေးတိတ်ဆောင်တာရှိတယ်ဘလောက်ထွေပြေးတိတ်ဆောင်လို့ဘယ်ရလုပ်တဲ့လူတောင်ကြောက်လို့ဘေးထွေပြေးတိတ်ဆောင်နေကြတယ်အရာအလုံးတကားတွေကုန်ပိတ်ဒီတိုင်းတွေကုန်ပိတ်အခုချိန်ကတော့အရာမပြတဲ့အချိန်ခဏညင်းနေပါပဲကျတော်ကတော့ညင်းနေဆိုတာကကျတော်ကြောက်လို့မဟုတ်ကျတော်ကလည်းအရာထပ်ပြေးမှာပဲတစ်ခါကလည်းအရာထပ်ပြေးကြမှာပဲဟိုကလည်းအရာရှိတယ်ဆိုတော့လေကက်တဲလေပေါ့ဟိုဘက်ကမလုပ်ဘူးဒီကလည်းမလုပ်ဒီကမလုပ်ဟိုဘက်မလုပ်ဘူးပေါ့ဒီလိုပဲကိုညင်ညမ်းမယ်သဘောပ
ါဒီကနေ့မှာတော့စစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်တေဆုံးသူတဦးရဲ့နာရေးကိုကျင်းပခဲ့ပြီးနာရေးမှာလက်သုံးချောင်းထောင်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တာကြောင့်ပင်လယ်ဘူးမြို့နယ်နီးတဲ့ဝင်းတုံမြို့ဘက်ကပါလုံခြုံရေးအင်အားတွေထပ်ဖြည့်ထားပြီးတော့ဒီကနေ့ညနေပိုင်းမှာတော့ပင်လယ်ဘူးမြို့ကိုရောက်လာတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်ဒီကနေ့မှာတော့ရှမ်းပြည်နယ်ကြောင်မဲမြို့မှဈေးမှာလည်းဆန္ဒထုတ်ဖော်သူတွေကိုမျက်ရည်ရိုပုံးတွေနဲ့ပြစ်ခတ်ဖြိုခွင်းခဲ့ပြီးတေဆုံးထိခိုက်ဒဏ်ရာရတာတွေတော့မရှိခဲ့ပါဘူး။ဒီအခြေအနေနဲ့ပတ်သက်လို့မျက်မြင်တွေ့ရှိခဲ့ရသူကြောင်မဲဒေသခံတဦးကအခုလိုပြောပါတယ်။
ဆန္ဒပြနေတော့ဥစားငင်းချမ်းစွာဆန္ဒပြနေတာကိုပထမတစ်ခေါက်ပေါ်တော့လူစုခွဲခိုင်းတယ်မခွဲနိုင်ဘူးပေါ့ဒီဆန္ဒပြလို့လည်းမခွဲနိုင်တော့အဲသူတို့ညိပုံနဲ့ပထမတစ်ခါခွဲဥစားပြစ်တာ6လုံး9လုံးလောက်ပြစ်တယ်ပြစ်တဲ့ချိန်မှာဥစားပေါ့နော်အဲကျန်တဲ့ဒီနှလုံးတုံးလုံးကတော့3လုံး4လုံးကသူတို့ဥစားရင်နဲ့အုပ်နိုင်တာပေါ့အဲ့တော့နှလုံးမြတ်မအုပ်နိုင်တော့အဲ့မှာအကွေတွေထွက်ပြီးတော့ဒီသေးရောင်းတဲ့ဒီကစားဆေးဝယ်တက္ကစားမျက်ရည်ဥစားပါမျက်ဒီမျက်စိတွေအကုန်ဆက်ကုန်တော့ဘောနော်
မ
ြန်မာနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မန္တလေးမြို့မှာလဲစစ်တပ်နဲ့ရဲတပ်ဖွဲ့ကအတားအဆီးတွေကိုလိုက်လံဖယ်ရှားပြီးလူတချို့ကိုဖမ်းဆီးသွားပါတယ်ဒီလိုဖမ်းဆီးစစ်ဆေးတာတွေရှိနေပေမဲ့လဲစစ်ကောင်စီဆန့်ကျင်ရေးကိုပုံစံမျိုးစုံနဲ့ဆက်လက်လှုပ်ရှားနေသလိုတရုတ်နိုင်ငံထုတ်ကုန်ပစ္စည်းတွေမသုံးဖို့နှိုးစော်တဲ့လှုပ်ရှားမှုလည်းပြုလုပ်ခဲ့ပါတယ်။တခြားမြို့ကြီးတွေဖြစ်တဲ့မုံရွာ၊ကော့တောင်၊တောင်ကြီး၊လိုက်ကော်မြေကြီးနာအစရှိတဲ့မြို့တွေမှာလည်းမတ်လကုန်ပိုင်းလောက်ကပြစ်ခတ်မှုတွေရှိခဲ့ပေမဲ့လည်းဒီကနေ့အထိစစ်ကောင်စီဆန့်ကျင်ရေးလှုပ်ရှားမှုတွေကိုအရှိန်ဟုန်မပြတ်စိုက်ကဲတပိတ်၊လူမဲတပိတ်၊ညတပိတ်ဆိုပြီးပုံစံမျိုးစုံနဲ့ဆက်လက်ပြုလုပ်နေပါတယ်။မြန်မာနိုင်ငံမှာဆန္ဒထုတ်ဖော်သူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်လူပေါင်း900ကျော်သေဆုံးခဲ့ပြီးအဲ့ဒီထဲမှာအသက်20ကျော်အရွယ်လူငယ်အများအပြားပါဝင်သလိုအသက်မပြည့်သေးတဲ့ကလေးငယ်တွေဒါဇင်နဲ့ချီသေဆုံးနေပါတယ်ခင်ဗျာ
။ကိုငိမ့်ကြပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့ဆေးအုပ်ချုပ်ရေးကောင်စီကဖန်ထားတဲ့သတင်းထောက်တချို့အယုံထုတ်တဲ့သတင်းတင်ပြပါမယ်။ဆန္ဒပြပွဲတွေမှာသတင်းရယူရင်းဖန်ဆီးခံခဲ့ရတဲ့သတင်းထောက်တချို့ကိုဒီကနေ့ယုံထုတ်စစ်ဆေးခဲ့ပါတယ်။ဒီလိုရုံထုတ်တဲ့အခြေအနေအပြင်လက်တလောသတင်းမီဒီယာသမားတွေကိုဖန်ဆီးအရေးယူဖိအားပေးတာတွေတွုံးမြင့်ဖြစ်ပေါ်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့အလိမ္မာကတင်ပြထားပါတယ်
။အရသာအစိုးရစီကနေတမရော်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းသတင်းတော့တွေသတင်းရယူရတွေကိုစေုပ်ချုပ်ရေးကောင်စီဘက်ကနေဖိအားပေးကန့်သတ်တာတွေအပြင်သတင်းမီဒီယာသမားတွေကိုဖန်ဆီးအရေးယူတာတွေကိုပါပို့တိုးပြီးလှုပ်ဆောင်လာတာတွေတွေ့နေရပါတယ်။ဒီကနေ့မှာတော့သတင်းရယူနေချိန်မှာဖန်ခံခဲ့ရတဲ့7 day သတင်းဌာနကဦးအောင်ရဲကိုဇီးကွက်သတင်းဌာနကဦးဟိန်းပြေစုံနဲ့အလွတ်တန်းသတင်းတောက်ဦးပညာဦးတို့ကိုရုံးထုတ်ခဲ့ပြီးလာမယ့် April 20ရက်နေ့မှာထပ်မံရုံးထုတ်မယ်လို့သတင်းသမားတွေရဲ့ရှေ့နေဒေါ်နီလာခိုင်ကပြောပါတယ်
။အဲဒီနေ့ကတော့ဟိုပါပဲပေါ့နော်ရုံးချင်းနဲ့ကျမတို့ပြန်ပေးတယ်ရှင်။ကျမတို့ရုံးအချို့နှိမ့်လိုက်အစည်းအဝေးပေါ့။ဒီနေ့ရုံးချင်းဆိုပြီးတော့ပြန်ပေးတာပဲရှိတယ်။အဲ့ရုံးကြီးကလေးလပိုင်း20ကိုကျမတို့ပြန်ချိန်နေတာလေတည်ရလို့လည်းမလာပြီးတော့ကျမတို့အမှုလည်းစိတ်ကိုမရသေးရှင်အဲအာမခံကလေတချို့ကတော့ရှောက်ကြတယ်ဗောနော်ရှောက်တော့အရှိရအမှုတမှုကိုအာမခံရှောက်တာပယ်ချတယ်ပယ်ချတယ်ဆိုတော့ကျမရဲ့လူတွေကိုကိုမြိုင်ကိုတော့ကျမဘာဖြစ်လို့မချိန်သေးလဲဆိုတော့ကျမတည်ရလို့စစ်ပြီးမှအာမခံတည်မှာဒါဆိုတည်ရလို့ဘာမှမပေါ်တော့သေးတယ်တည်ရလို့အထွက်ချက်လည်းမရှိသေးပဲနဲ့ကျမအာမခံမရှောက်ချင်ဘူးအဲ့တော့တည့်ရလို့ဒီမှာစစ်ပြီးတော့မှဒီမှာအာမခံရှောက်နေလို့စဉ်းစားထားတယ်ရှင
့်ပြီးခဲ့တဲ့မတ်လ21ရက်နေ့ကဖမ်းဆီးခံရပြီးပုံမှန်905ကာကြီးနဲ့ဆွဲချက်တင်ခံထားရတဲ့နေပြည်တော်ကအလွတ်တန်းသတင်းတော့ဦးအောင်ကိုကိုလက်ကိုလည်းဧပြီ5ရက်နေ့မှာနေပြည်တော်အချုပ်ထောင်ယာယီတရားရုံးမှာရုံးထုတ်ခဲ့ပြီးဒါမဲ့ဧပြီ20မှာထပ်မံရုံးထုတ်ဖို့ချိန်ထားပါတယ်ရန်ကုန်အပြင်ကြံတိုင်းနယ်ပြည်နယ်တို့မှာလည်းသတင်းတောက်တွေသတင်းရယူခြင်းဖန်ခံရပြီးတက်မတော်အကြီးညိုပြအောင်လှုပ်ဆောင်မှုတွေးထုတ်မှုဆိုတဲ့ပုံမှန်တက်တရားစွဲကဖန်စီထိန်းသိမ်းတာတွေကိုပို့တိုးပြီးလှုပ်ဆောင်လာတာမှာဒီကနေ့နေ့လယ်ပိုင်းမှာလည်းတီမြို့အလွတ်တန်းသတင်းတောက်ဦးတက်နိုင်ဝင်းဖန်စီခံခဲ့ရပါတယ်။ဒီကနေ့ဖန်စီမခံရခင်ပြီးခဲ့တဲ့ရက်ပိုင်းကလေးကသူ့ကိုဖန်စီဖို့လုပ်နေတဲ့ဆိုတဲ့သတင်းထွက်နေတာမျိုးရှောင်တိန်နေရတာဖြစ်ပါတယ်။လက်ရှိမှာတော့တာယာရီထောင်ကိုပို့ဆောင်ထားပြီလို့ရဲစခန်းကပြောဆိုပေမဲ့မိသားစုဝင်တွေကတာယာဝတီထောင်ကိုသွားမိတဲ့အခါမရောက်သေးတာကြောင့်ဘယ်မှာထိမ့်သိမ်းထားလဲမသိဖြစ်နေတယ်လို့ဤဆက်သူကဆိုပါတယ်။သတင်းမီဒီယာတွေကိုဖိနှိပ်မှုပြင်းထန်လာလို့နေသတင်းသမားတွေအနေနဲ့ထွက်ပြေးတိမ်းရှောင်နေရပြီးမြို့ပေါ်သတင်းသမားတွေထက်လုံခြုံရေးပိုင်းအထူးစိုးရိမ်စရာဖြစ်နေတယ်လို့နေသတင်းတောက်တူက VOA ကိုခုလိုပြောပါတယ်။ဟုတ်ကဲ့
သတင်းသမားတွေမြန်မာရှိတဲ့သတင်းသမားတွေဒီရောက်မှသူတို့အိမ်မှာတော်နေလို့မရတော့ဘူး။တခြားနေရာမှာသူတို့တင်းနေလိုက်ပြီးတင်းနေပြင်ဆက်နေရတဲ့အခြေအနေရှိတယ်။အဲလောကမလုံးချုံတော့ဘူး။လုံးချုံတော့တဲ့အခြေအနေကိုကျွန်တော်တို့ကဘာတွေကိုစိုးရင်ရလဲဆိုပြီးဖမ်းဆိုရှိတဲ့နေရာတွေမှာသူကောင်းကောင်းမွန်မွန်ပေါ်တော့လည်းသူထောင်ထဲကိုတခြင်းဖမ်းပြီးခေါ်တော့မှာပဲနဲ့စစ်ကြောရေးလို့နေရာတွေမှာနှိပ်စက်တာညှင်းပန်းတာကိုစိတ်ပိုင်းဆိုင်ရာသူတို့နှိပ်စက်ညှင်းပန်းတဲ့အားတွေဒီကိစ္စနဲ့ကျွန်တော်တို့ကြားနေရတာပေါ့အလူမျိုးဟာလေးရှိတော့အဲ့ဒါလေးကတော့တော်တော်လေးဟာစိုးရိမ်စရာချင်းရှိနေတယ်။ပြီးရင်ကျွန်တော်တို့ဒီရောက်ခါလဲဆိုရင်ဖက်ချဲတဲ့ကာလာလေးမှာကလည်းဒီမှာအကဲအနေနဲ့လူလုံးချုပ်ကြီးရဲ့ရှောင်းနေကြတယ်။ရှောင်းနေပြေးကြည့်တော့နေတဲ့လူမဟုတ်ကြအဲ့ဒီဘက်ကလည်းတော်တော်ဆန့်ကျင်နေတာတော့ရှိတယ်
သတင်းလိုက်နေတဲ့သတင်းတောက်တွေကိုပုံမှန်905ကကြီးနဲ့ဖန်စီအရေးယူတာတွေလောက်တာမှလည်းတချို့ဆိုပင်တော့မှဖန်စီခံထားရလဲဆိုတာမသိရတာမိသားစုဝင်တွေနဲ့တွေ့ခွင့်မရတာတွေအပြင်ဖိနှိပ်မှုတွေနဲ့ပါရင်ဆိုင်ကြုံနေရတယ်လို့မိသားစုတွေကပြောပါတယ်။ရှင
်တွေကိုရုပ်ထုတ်မယ်လို့ပြောတယ်။အဲတော့ထုတ်မယ်ပြောတယ်ဒါပေမဲ့အခုချိန်ကြီးရှင်တွေ
ကျွန်တော်တို့ရင်ထဲမှာတော့ဖြစ်ပါမယ်ဗျာ။ဒါပေမဲ့ကိုယ်ရဲ့ရှိရှိနေတဲ့ညီမနိုင်ငံမှာမဟုတ်ပါဘူး။မင်းနေရတဲ့လူတွေနဲ့ဆိုင်ကျွန်တော်ဖြစ်နေပါလိမ့်မယ်။နော်သူတို့ခဏခဏလက်ပြီးပြင်းနေရတာ။ကျွန်တော်ဒါလေးအသက်မသေးဘူး။အဲ့ဒါကိုပဲကျွန်တော်ဖြစ်သိနေတဲ့အရာလေးတစ်ခုပေါ့ဗျာ။နောက်တစ်ခုကကျွန်တော်ဒါလေးကတာဝန်ရဲ့ဝတ္တရားကြည့်ပြီးတော့ဆန်းဆောင်ရ ဲပြောရမှာပေါ့ဗျာ
နေပြီးတော့မှပြီးခဲ့တဲ့ match လ19ရက်နေ့ကသတင်းရယူနေစဉ်ဖန်ခံခဲ့ရတဲ့မင်းစီမသတင်းဌာန editor ဟောင်းဦးသိန်းထိုင်အောင်ရဲ့ဖခင်ကတားရဲ့အခြေအနေကိုခုလိုပြောပြခဲ့တာပါသတင်းရယူချိန်ဖန်ဆီးခံရတာတွေရှိသလိုတချို့တွေဆိုရင်ညအချိန်မတော်နေအိမ်တွေကိုစီးနင်းဝင်ရောက်ဖန်ဆီးခံရတာတွေရှိပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကကံမောစာတိုင်းသတင်းဌာန TVB သတင်းဌာနတွေကနေသတင်းတောက်တွေကိုစေုပ်ချုပ်ရေးကောင်စီရဲ့လက်နက်ကင်တွေကညအချိန်မတော်နေအိမ်တွေထဲစီးနင်းဝင်ရောက်ဖန်ဆီးခဲ့ပါတယ်။ပြီးခဲ့တဲ့ဧပြီ9ရက်ကစေုပ်ချုပ်ရေးကောင်စီကရာဇသက်ကြီးပုံမှ905ကကြီးနဲ့ဖမ်းဆီးမဲ့အယောက်90နီးပါးလူစီရင်ကိုထုတ်ပြန်ခဲ့တာမှလည်းသတင်းမီဒီယာသမား3ဦးပါဝင်ခဲ့ပါတယ်။ရှာစတဲ့ကြီးပုံမှ905ကကြီးနဲ့ဖန်ဝရန်ထုတ်ခံထားရတဲ့သတင်းစရာဦးစီသူအောင်မြင့်ကတော့စေုပ်ချုပ်ရေးကောင်စီဘက်ကသူတို့ကိုမထောက်ခံသူအာဏာသိမ်းမှုကိုလက်မခံထောက်ပြသူမှန်သမျှကိုမတရားတဲ့ဥပဒေတွေတက်ကဖိနှိပ်ပြီးစူးစမ်းနေတာဖြစ်တယ်လို့သုံးသပ်ပါတယ်
။ဟိုလွတ်လပ်စွာရေးသွားခွင့်သတင်းပြပိုင်ခွင့်လို့ဘာလို့သတင်းလွတ်လပ်ခွင့်လို့ဘာတစ်ခုမှမရှိတော့ဘူးဆိုတဲ့သဘောပဲလေ။လူတိုင်းကိုပေါ့လူတိုင်းကိုဆိုတာကသူကဘယ်သူတွေပါလဲဆိုရင်ဆန္ဒပြတဲ့လူကိုလည်းငါးငါးကကြီးနဲ့သူကဆွဲတာပဲ CDM လုပ်တဲ့လူကိုလည်းငါးငါးကကြီးနဲ့သူကဆွဲတာပဲပြီးတော့မှနောက်အဲ့ဒီဥစ္စာပေါ့နော်အလူငွေတွေပါတယ်ခံပေးတယ်လူတွေကိုလိုက်ကူညီတယ်အဲ့ဒီလူတွေကိုလည်းငါးငါးကကြီးနဲ့ဆွဲတာပဲအခု journalist တွေကိုလည်းငါးငါးကကြီးနဲ့ပဲဆွဲနေတဲ့ခါကျတော့ဒါကသူကဟိုလွတ်လပ်မှုတွေပါတယ်ကိုလုံးဝဟိုကလုံးလိုက်တာလို့ပေါ့နော်ဆွဲတယ်ဆွဲရင်လည်းပုံမှန်နဲ့ဆွဲတယ်အဓိကကတော့ကျွန်တော်တို့လိုတာမန်ပြည်သူတွေထားလိုက်တော့ဟိုနိုင်ငံတော်တမရတို့နိုင်ငံတော်အတိုင်းအမြံပုံကိုတို့ဝန်ကြီးတွေကိုတော့မှအဲ့ဒီမဟုတ်မမှန်တဲ့ဆွဆွဲချက်တွေနဲ့ဟိုတရားစွဲနေသေးတာပဲတိုင်းပြည်မှာလူတိုင်းကိုလုံနေတာပဲဆိုဥပဒေဆိုတဲ့ဥစ္စာကတို့ကပါဇက်ကပြောပြီးတော့မှဘယ်မှာမှလိုက်နာတာမဟုတ်ဘူးလေတို့ကိုယ်တိုင်လည်းမလိုက်နာဘူးသူတပါးကိုအဲ့လိုမျိုးဟိုဆွဆွဲရုံတင်တဲ့ခါမှလည်းလိုက်နာတယ်ဆိုတာကိုမတွေ့ရဘူး
စစ်တပ်အာဏာသိမ်းခဲ့တဲ့ February 1တရက်နေ့နောက်ပိုင်းသတင်းတော့အယောက်60တမနဲ့ဖမ်းဆီးခံခဲ့ရပြီးအဲ့ဒီတဲကအယောက်30တမနဲ့ကတော့တပ်မတော်ကိုအကြီးညိုပြက်စီမှုပုံမှ905ကကြီးနဲ့တရားစွဲဆိုခံထားရပါတယ်။ရာဇသက်ကြီးပုံမှ905ကကြီးစူပူလှုပ်ဆောင်မှုဟာပြစ်မှုထင်ရှားကြောင်းစီရင်ခံရပါကထောင်ဒဏ်2နှစ်အထိပြစ်ဒဏ်ကျခံရနိုင်ပါတယ်ရှင်
။ဖမ်းဆီးခံသတင်းထောက်တဲ့ချို့ရုံထုတ်တဲ့ကြောင်းအလိမ်မှတင်ပြသွားတာပါရှင်ခုတော့မြန်မာအရေးနဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့ရက်တီချက်ကိုမကျေနပ်တဲ့အတွက်တနင်္ဂနွေလုံးအတိုင်းတားနဲ့တပိတ်မဖို့စီစဉ်နေတဲ့သတင်းတင်ပြခြင်းပါလေအကြမ်းဖက်စစ်ကောင်စီကိုကာကွယ်ပေးနေတဲ့တရုတ်နိုင်ငံရဲ့ထုတ်ကုန်ပစ္စည်းတွေကိုမတုံ့ဆွဲဖို့မီးရှို့ဆန္ဒပြကြဖို့လှုံ့ဆော်တဲ့ဆန္ဒပြပွဲတွေကိုမနှက်ဖြာဧပြီလ9ရက်နေ့မှာတနင်္ဂနွေလုံးလှုပ်သွားဖို့တပိတ်မောက်အင်အားစုတွေကတိုက်တွန်းလိုက်ပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုခင်မောင်စုံမင်းကပြောပြထားပါတယ်
မြန်မာပြည်တွင်းရေးမှာတရုတ်နိုင်ငံရဲ့ဝင်ရောက်ဆက်ဖက်မှုတွေရှိနေတယ်ဆိုတဲ့ယုံကြည်ချက်ကြောင့်တရုတ်အကျိုးစီးပွားတွေနဲ့အတူတရုတ်ကုန်ပစ္စည်းတွေတပိတ်မှောက်ကြဖို့ဆော်ဩတဲ့ဆန္ဒပြပွဲတွေမြန်မာပြည်တွင်းအားကောင်းလာပါတယ်မနက်ဖြန်ဧပြီလ9ရက်နေ့မှာတော့တရုတ်နိုင်ငံထုတ်တဲ့စစ်တပ်ပိုင်လုပ်ငန်းတွေကထုတ်တဲ့ပစ္စည်းတွေကိုမီးရှို့ဆန္ဒပြဖို့အတွက်တနင်္ဂနွေလုံးကတပိတ်အင်အားစုတွေတိုင်ပင်ထားကြကြောင်းလူမျိုးပေါင်းစုံအထွေထွေတပိတ်ကော်မတီ GSCN ပြောခွင့်ရစောအာဂါကပြောပါတယ်စစ်ကောင်စီကိုအကာအကွယ်ပေးနေတဲ့တရုတ်အပေါ်မှာဒီလှုပ်ရှားမှုကဖိအားတစ်ခုအပြောင်းလဲတစ်ခုဖြစ်လာလိမ့်မယ်လို့သူကပြောပါတယ်
။တပိတ်ကော်မတီတွေအားလုံးကကျွန်တော်တို့ဟိုညှိနှိုင်းဆောင်ရွက်ပြီးတော့မှလှုပ်ဆောင်တာဖြစ်ပါတယ်။ဒီလူမျိုးပေါင်းစုံတွေတပိတ်ကော်မတီအနေနဲ့ကမနက်ပြန်တရက်တည်းမဟုတ်ဘဲနဲ့ကျွန်တော်တို့စဉ်ဆက်မပြတ်ပေါ့လူထုကပါပါဝင်လာတဲ့အထိကိုကျွန်တော်တို့ဟိုလှုပ်ဆောင်မှုအတွက်တော့ပြင်ဆင်ထားကြပါတယ်။တရားမှုတော့တစ်စုံခုရှိမှာပါဆိုတော့ဒီတရားမှုကနေပြီးတော့တရုတ်နဲ့ရုရှားနဲ့စစ်ကောင်စီရဲ့အကျိုးစီးပွားတွေကိုကျွန်တော်တပေးမှောက်ဖို့အတွက်ကိုဆက်ပြီးတော့လုပ်ဖို့လည်းအားကြီးရှိပါတယ
်ဒီနေ့လည်းမြန်မာပြည်မြို့ကြီးတချို့ကဆန္ဒပြပွဲတွေမှာတရုတ်ကုန်ပစ္စည်းတွေကိုတပေးမှောက်ဖို့အဓိကထားလှုပ်ဆောင်ခဲ့ပြီးမန္တလေးမြို့မှာတော့မြို့နယ်ပေါင်း20ကျော်မှလှုပ်ခဲ့ကြောင်းမန္တလေးတော်လှန်ရေးတပ် MRA ဦးဆောင်သူကိုမော်မြင့်မောင်ကပြောပါတယ်
ရုပ်ရဲ့ over ခံမှု influencer ပျောက်သွားကျွန်တော်လုပ်ချင်တာပါကျွန်တော်တို့လည်းကျွန်တော်တို့ပြတဲ့အရာကိုအကုန်မသုံးမှုကျွန်တော်တို့အခုလုံးတော့ကြပါဘူးအဲ့လို ဒီကွေးရည်အကုန်လုံးကတော့ဒီစံခွက်ပိုင်လိုက်မျိုးစတော့ကျွန်တော်တို့စီစဉ်ရှိရပါတော့နောက်ပိုင်းတော့တို့ထင်စောင့်ကြည့်ရညလာတော့လည်းဘုံစုပစုရဲ့လုပ်နေတာပေါ့ဆိုတော့ဒီဒီပစီမတော့အောင်ဆိုတော့ကျွန်တော်တို့ဒီနိုင်ငံလုံးလူငယ်အခွဲလူငယ်စုဖွဲ့ရုံကလုံးပြောထားတယ်ပေါ့အဲ့လိုမျိုးရှိတယ
်ပြီးခဲ့တဲ့ရပိုင်ရန်ကုန်မှာပြုလုပ်ခဲ့တဲ့အာဏာသိမ်းမှုကန့်ကွက်ဆန္ဒပြပွဲတွေမှာလည်းတရုတ်အလံကိုမီးရှို့ဖျက်ဆီးတာတွေလှုပ်ဆောင်ခဲ့ကြပါတယ်အာဏာသိမ်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ထိတ်တန့်စစ်ဗိုလ်ချုပ်တွေပြည်ထရေးအရာရှိတွေကိုအမေရိကန်ဗြိတိန်အပါအဝင်အနောက်နိုင်ငံတချို့ကတန်ခတ်ပိတ်ဆို့မှုတွေလုပ်ထားပါတယ်စစ်ကောင်စီကိုအရေးယူမှုတွေလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုတရုတ်နဲ့ရုရှားကကန့်ကွက်နေလို့ပြည်တွင်းမှာလည်းတရုတ်စန့်ကျင်ရေးလှုပ်ရှားမှုအရှိန်ကောင်းလာပါတယ်မီနီဆိုလိုစတိုးဆိုင်တွေကအစလျှက်စစ်ပစ္စည်းမျိုးစုံအလှပြင်ပစ္စည်းအထည်အလိတ်အစားအသောက်ကုန်နဲ့တစ်သီးမျိုးစုံလေယာသုံးပစ္စည်းဓာတ်မြေဩဇာပိုးသက်ဆေးအပါအဝင်တ िश्यू သွားကြတို့တန်အစုံတရုတ်နယ်စပ်မူဆယ်ကနေမြန်မာပြည်ထဲကိုတရားမဝင်ရောတရားဝင်ရောမိမျိုးစုံနဲ့ဝင်ရောက်နေတာအချိန်ကြာခဲ့ပြီဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံထုတ်ကုန်ပစ္စည်းတွေကိုမီးရှို့ပြီးတော့တနိုင်ကလုံးအတိုင်းတာနဲ့တပိတ်မှတ်ဖို့စီစဉ်ထားတဲ့အကြောင်းကိုခင်မောင်စုံမင်းကတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့ရန်ကုန်ကအဖမ်းစီတဲ့တပုတ်တင်ပြချင်ပါတယ်။ရန်ကုန်တိုင်းစမ်းချောင်းမြို့နယ်ညောင်တုံးလမ်းမှာဧပြီလ5ရက်နေ့ကပရဟိတစေခံတစ်ခုကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေအများအပြားလာရောက်ပြီးတော့ဆရာဝန်နဲ့အပါဝင်လူ6ယောက်ကိုဖမ်းဆီးသွားပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမာကအပြည့်အစုံတင်ပြပေးထားပါတယ်ရှင်
။မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးကောင်စီကအာဏာသိမ်းလိုက်ပြီးတဲ့နောက်တက်ကြွလှုပ်ရှားသူတွေ၊ကျောင်းသားလူငယ်တွေ၊ဆရာဝန်တွေနဲ့ပရဟိတလုပ်နေသူတွေကိုဇက်တိုက်ဖမ်းဆီးမှုတွေလှုပ်လာတာပါ။ဧပြီလ5ရက်နေ့မှာတော့ရန်ကုန်တိုင်းစမ်းချောင်းမြို့နယ်တဲကညောင်တုံးလန်းကဓမ္မယုံမှာပရဟိတစေခံဖွင့်လာတဲ့ဆရာဝန်တွေနဲ့ဆေးဆရာဆရာမတွေအပါအဝင်လူ6ဦးခန့်ကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်အင်အားအများအပြားနဲ့လာရောက်ဖမ်းဆီးသွားခဲ့ကြောင်းမျက်မြင်တွေ့ရှိသူစမ်းချောင်းမြို့နယ်ကပြည်သူတို့ကပြောပြပါဗျ။ညောင
်တုံးလန်းဓမ္မယုံကအိုးတုံးရဲ့စောက်ဝါဖြစ်တဲ့ညောင်တုံးလန်းဓမ္မယုံဒီအရေးကြီးကာလာလေးမှာသူတို့ကဒီစေခံနေစွာစိတ်တယ်ဆိုတော့လေပရဟိတအနေနဲ့သူတို့ကအဲ့ဒီစေကံလေးဖွင့်ပေးတာဆရာဝန်ပါသွားတယ်အဲ့လိုမဟုတ်ဟိုကသူပေါ့ကိုရောက်အဲ့ငါမိလည်းတနားရီရဝင်ပြီးတော့သူကစေကလေးစေဟာလေးနဲ့စစ်စစ်စီကလေးရာလေးနောက်ပြီးတော့လမ်းမှာလေးဟိုစစ်စစ်စီစီတက်တယ်လေဟိုအဲ့ဒီဟာလေးနဲ့သူတို့ကအကုန်ယူသွားတယ်ဖယ်သွားတယ်အဲ့ရကူအဲ့ဒီစေတွေလည်းသူတို့အကုန်ယူသွားတယ်ဓမ္မယုံကအခုသက်သာနေလေအကုန်ယူသွားတယ်အဲ့မှာအကုန်ဖြတ်ပြီးသွားတယ
်ခန်းစီခံရသူတွေထဲမှာဆရာဝန်ဒေါက်တာအောင်ကျော်ဦးနဲ့ပရိုက်တာစေကန်းကိုလာကြတဲ့လူနာတွေကိုအကူအညီပေးနေသူတွေကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့လည်းဆိုပါရယ်ဒီဓမ္မယုံတွေကပရိုက်တာလုပ်နေတဲ့ဆရာဝန်နဲ့ဆေးဆရာမတွေဟာဆန္ဒပြလှုပ်ရှားသူတွေကိုအားပေးမှုတွေလုပ်နေကြောင်းစီရီယန်အကြမ်းမဖက်အာခံနဲ့လှုပ်ရှားမှုတွေနဲ့ပတ်သက်မှုတွေရှိနေတယ်ဆိုပြီးတရင်ပေးသူတွေရှိတဲ့အတွက်လာရောက်ဖမ်းဆီးခဲ့တာလို့လည်းဆိုပါရယ်စံကြောင်မြို့နယ်ကလမ်းတွေကိုစစ်တပ်အင်အားရဲအားတွေနဲ့မကြာခဏပိတ်ဆို့ပြီးရာနဲ့ချီရှိတဲ့တက်ကြွလှုပ်ရှားသူចောင်းသားလူငယ်တွေကိုဖမ်းဆီးမှုတွေလည်းလုပ်ခဲ့တာပါမကြာသေးခင်ရက်ပိုင်းကပဲအသက်73နှစ်အရွယ်ကလေးငယ်တဦးဟာညမထွက်ရအမိန့်ထုတ်ပြန်ထားတဲ့အချိန်မှာအပြင်ထွက်တာကြောင့်စစ်သားတွေကပြင်းပြင်းထန်ထန်ရိုက်နှက်တာတွေရှိခဲ့တယ်လို့လည်းပြောပြပါဗျ။စံကြောင်မြို့နယ်တွေကိုတက်ကြွလှုပ်ရှားသူတွေအမြဲတမ်းလာနေကြတဲ့အတွက်ကောညဘက်တွေမှာတန်ဖုံးတည်တဲ့အတွက်ကြောင့်ပါညဘက်ဒီမှာတနက်တည်းနဲ့ဖြစ်ပေါက်တာတွေရှိနေပြီးစမ်းချောင်းလူလူဟာတနက်တန်နေကြောင့်စိုးရိမ်ထိတ်လန့်စွာနေထိုင်နေရတယ်လို့လည်းပြောပြကြပါတယ်ရှင်
။မအေးမပါရှင်။အခုလိုရန်ကုန်လိုမြို့ကြီးတွေမှာမတည်မငြိမ်ဖြစ်နေချိန်မှာပဲရှမ်းပြည်နယ်ကြောင်မဲဖက်မှာလည်းပောက်ကွဲမှုဖြစ်ပြီးတော့အခြေအနေတွေမတည်မငြိမ်ဖြစ်နေတဲ့သတင်းဆက်ရအောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းမန္တလေးလာရှိုလန်ကကြောင်မဲမြို့အဝင်ဂိတ်မှာတနင်္လာနေ့ညပိုင်းကပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်လူ3ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီပေါက်ကွဲမှုဟာဆိုင်ကယ်နဲ့လာပစ်သွားတဲ့လက်လုံမိုက်အဖြစ်လည်းယူဆရတာရှိပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုဇော်ဝင်းလိုင်ကပြောပြထားပါတယ်
။တိုင်းသားလက်နက်ကိုင်အချင်းချင်းအကြနဲ့တိုင်းသားလက်နက်ကိုင်နဲ့တပ်မတော်အကြမကြာခဏတိုက်ပွဲတွေဖြစ်ပွားနေတဲ့ကြောင်မဲဒေသမှာတင်းလာနေည9နာရီကျော်ကပေါက်ကွဲမှုဖြစ်ပွားခဲ့တာပါ။ဒီပေါက်ကွဲမှုဖြစ်ပွားခဲ့တဲ့အခြေအနေကိုတော့ဒေသခံတဦးက VOE ကိုအခုလိုပြောပြပါတယ်။
ကျွန်တော်တို့ရှမ်းမြောက်ဘက်လိုဟိုရထင်ကလေးကတော့လုံခြုံတဲ့ဒေသမဟုတ်ဘူးလေနော်လက်နက်တိုင်အဖွဲ့အစည်းတွေများတယ်ဟိုပစ်တက်ခတ်တာရှိတယ်အခုဆိုပုံစိုးတော့မြို့ထဲလည်းမလုံခြုံကြပါဘူးလုံခြုံရေးကတော့အဆင့်0လောက်ရှိတာပေါ့ကွာအခုတလောတွေတောက်မဲတူတော့တပိုင်းမှာလည်းနေ့တိုင်းဘာလို့တိုက်ပွဲကြီးနေလေဖြစ်နေလေအဓိကတော့လက်နက်ကိုင်၄ဖွဲ့ပေါ့အစိုးရစစ်တပ်ရှိမယ်အ SSBB ရှိမယ် DNA ရှိမယ် RCS ရှိမယ်နေရာကွက်ကြားကွက်ကြားတွေတော့အတိုက်တိုက်ပွဲဖြစ်နေရမယ်မနေ့ကပောက်ကွဲတဲ့နေရာလဲအမှန်တော့လုံခြုံရေးအနေနဲ့ရေးလို့ကျွန်တော်တမတော်တို့အနေနဲ့သူပေါင်းကြည့်နေတဲ့နေရာပဲလေ
လက်ရှိအချိန်မှာတော့ဘုံပစ်သူတရခံကိုဖမ်းဆီးရမိကြောင်းမကြားသိရသေးသလိုမန္တလေးလာရှိုးလမ်းမှာကားအသွားအလာတွေရပ်ဆိုင်းထားတယ်ဆိုတာလည်းမကြားရကြောင်းဒေသခံတွေကပြောပါတယ်။ကြောင်မဲဒေသဟာလက်နက်ကင်အဖွဲ့မျိုးစုံလှုပ်ရှားနေသလိုတင်းနှက်နဲ့ပစ်ခတ်တပ်ဖြတ်တာဘုံပေါက်ကွဲတာတွေမကြာခဏဖြစ်ပွားလေးရှိပြီးလုံခြုံရေးအခြေအနေမှာတော့အဆင့်3ညလောက်သာရှိနေတယ်လို့ကြောင်မဲမြို့နယ်ရွေးကောက်ခံပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းညာကသုံးသပ်ပါတယ်
ကမင်းရဖြစ်တင်လာတော့ခဏ15လောက်မှာအဲ့မှာပောက်ကွဲမှုတစ်ခုဖြစ်တယ်ကောနော်တော်တော်ကြီးကိုပြန်ကြည့်ပါလို့တော့လို့ပေါ့နော်ရှင်းရှင်းကြည့်ကြည့်ကိုပြန်ကြည့်တဲ့အခါမှာစိုက်ကဲရှိသွားတဲ့လူတွေရောက်ပေါ့နော်လူတွေရောက်ကန်နေပြစ်ထုတ်လိုက်ကြတယ်အဲ့တော့အဲ့ဒီပြစ်ထုတ်လိုက်တာလေလူလုံးဘုံလိုဟာယူဆပါတယ်အဲ့ပြစ်ဆင်ဖြစ်ပြီးတော့အဲ့ရဝင်တော့ဟာမဆိုးရင်အတန်းရရတယ်လို့ပြောပါတယ်မနေ့ကရဖြစ်ကြတဲ့ပြစ်သေးဆွေကိုခေါ်သွားပါတယ်ဗျစစ်တပ်ကထိစိုးလို့ရှိပါလေဒီမှာ။ဟောအဲ့ဒီမှာပဲသူကူတာပေးနေပါလေ
။မူဆယ်မြို့နယ်ဖန်ကောင်းကျွော်အုပ်စုမှာလည်းမင်းည10နှစ်လောက်ကဘုံတလုံးပောက်ကွဲခဲ့ပါဗါ။2020ရွေးကောက်ပွဲအပြီးကာလမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကြောင်မဲခရိုင်အမတ်တက်ကမျိုးသားလွတ်တော်ကိုယ်စားလှယ်ဦးစော်ထိုက်ဟာနေအိမ်မှာပဲတနက်နဲ့ပြစ်ခတ်တပ်ဖြတ်ခံခဲ့ရပါဗါ။2018ခုနှစ်တမတော်နေ့မတိုင်မီမလ26ရက်နေ့ကလည်းကြောင်မဲမြို့အဝင်ဂိတ်မှာဘုံတလုံးပောက်ကွဲခဲ့မှုပါဗါ။ဒီဇင်ဘာလ9ရက်နေ့ကတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်အတွင်းမှာ SSPP ရှမ်းမြောက်နယ် TNL တအောင်းပလောင်ပူပေါင်းတပ်နဲ့ RCSS ရှမ်းတောင်တပ်တွေအကြမ်းမှာတိုက်ပွဲဖြစ်ပွားနေသလို၄ရက်နေ့ကတော့လာရှုံမြို့နယ်မိုင်းရော်ကျေးရွာအုပ်စုမှာတပ်မတော်နဲ့ KIA ကချင်တပ်ဖွဲ့အကြမ်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကြောင်မဲတီဘောနဲ့နမ်တူမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံပြည်သူတွေဟာနေရာစွန့်ခွာပြီးဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်းတင်ပြသွားတာပါရှင်။ခုတော့တနင်္ဂနွေလုံးအတိုင်းတာနယ်လုံးနေကြတဲ့အာနာဖီဆိုင်ရေလှရှာမှု CDM တပိတ်နဲ့သက်ဆိုင်တဲ့တည်တင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာနာသိမ်းတာကိုအနုနည်းနဲ့အာနာဖီဆိုင်ကြတဲ့ CDM လှရှာမှုမှာပါဝင်သူတွေကိုအာနာပိုင်းတွေဘက်ကပြင်းပြင်းထန်ထန်ဖိနှိပ်မှုတွေနဲ့ဖြိုခွင်းတာရရှိနေပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့တည်တင်ကိုတော့မဆုမုံကတင်ပြပေးထားပါတယ်ရှင
်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကစပြီးစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတမရော်ဘက်ကနေစစ်အုပ်ချုပ်ရေးကောင်စီဖွဲ့ပြီးတော့နိုင်ငံကိုစီမံအုပ်ချုပ်ဖို့ကြိုးစားတာမှာတော့စစ်အုပ်ချုပ်ရေးကောင်စီရဲ့အုပ်ချုပ်မှုကိုလက်မခံနိုင်တဲ့နိုင်ငံဝန်ထမ်းတွေဘက်ကအနုနီးနဲ့အာနာဖီဇန်နဲ့ CDM လှုပ်ရှားမှုတွေလုပ်ခဲ့ပါတယ်။အာနာသိမ်းမှုကိုဆန့်ကျင်ပြီးတော့ရုံးမတက်ဖဲနဲ့အနုနီးနဲ့အာနာဖီဇန်နဲ့ CDM လုပ်နေကြတဲ့သူတွေကိုစစ်အုပ်ချုပ်ရေးကောင်စီဘက်ကစစ်ဆေးမေးမြန်းတာပုံမှန်တက်ဖမ်းဆီးအရေးယူတာအပြင်ပြင်းပြင်းထန်ထန်ဖိနှိပ်တာတွေလှုပ်ဆောင်တယ်လို့ CDN လောက်အောင်အားပေးတယ်ဆိုတဲ့တန်တရားနဲ့စစ်ကြောရေးမှာခေါ်ယူစစ်ဆေးခံရသူတွေလည်းရှိနေပါတယ် CDN မှာပါဝင်တဲ့ဂျမ်းမာရေးဝန်ထမ်းဆရာဝန်တွေကိုတွေ့တဲ့နေရာမှာတရားမဲ့ဖမ်းဆီးတာတွေလုပ်တာအပြင်စေကူတာခွင့်လိုင်စင်မှာပိတ်သိမ်းတဲ့အထိပြင်းပြင်းထန်ထန်အရေးယူနေတယ်လို့ CDN လှုပ်ဆောင်နေတဲ့ဆရာဝန်တဦးကပြောပြပါတယ်
နံပါတ်1ကတော့ကျွန်တော်တို့ကဆရာဝန်တွေဖြစ်နေတဲ့အခါကျတော့အပြင်မှာဆရာဝန်ဖြစ်နေအလုပ်လုပ်လို့မရအောင်ဒါစီရတယ်ရှိတာပေါ့နော်စီးကန်းတွေမှာဆိုလို့ရှိရင်လည်းဒီချိန်ဒီချိန်ဒီမှာဒီဆရာဝန်တွေထိုင်နေသလားဒီဆရာဝန်တွေကိုလက်မခံဘူးအဲ့လိုမျိုးပေါ့နော်ဖိအားပေးရတယ်ဆိုတော့ဆရာဝန်တွေနဲ့အပြင်မှာစီးကန်းထိုင်မယ်ဆိုလို့ရှိရင်လည်းစီးကန်းတွေပေါ့ဖိအားပေးပြီးတော့စီးကန်းထိုင်လို့မရအောင်ဟိုဒါစီရတယ်ရှိရပေါ့နော်ဒါကတပိုင်းပေါ့ဒါစီးကန်းထိုင်လဲဆိုတော့တော့မှဟိုအခါချင်းဝင်ယူထိုင်နေစီးကန်းကိုပြောတာနော်ဒါပေမဲ့ကျွန်တော်စီဒီယန်ဆရာဝန်တွေကအများသောအဖြစ်ကတော့ကျွန်တော်ကိုယ်တိုင်ကပဲအခါချင်းမမယူဘဲနဲ့အလကားထိုင်ကျွန်တော်တို့တွေဆိုခွဲစိတ်ခါတော့ကုကူစတတ်ခါတော့ဘာမှမယူဘဲနဲ့ကျွန်တော်တို့ထိုင်ပြရတယ်ရှိရဲ့ဒါပေမဲ့အဲ့ဒီခါတွေကိုလည်းပဲဆက်ပြီးတော့ကုသမှုတွေပေးလို့မရအောင်လို့ပေါ့နော်စေကန်းတွေမှာလိုက်လိုက်ဖမ်းတာမျိုးစေကန်းချင်းမှာခဏမကြာခဏလာပြီးတော့စစ်ဆေးရမျိုးအဲတချို့ဆရာဝန်တွေစေကန်းတွေလာခေါ်သွားတာမျိုးအဲ့လိုမျိုးတွေရှိရဲ့ကြာဒါပေမဲ့အခုခေတ္တကိုစေုပ်ချွေတောင်းလိုက်ပြီလဲဆိုတော့ဥပဒေဆိုတာသူတို့ထုတ်တဲ့အမိန့်ပေါ်မှာဥပဒေဆိုတာမရှိတော့အမိန့်ပဲရှိတော့လဲဆိုတဲ့ပုံစံဖြစ်သွားတယ်ပေါ့နော်ဒီကိုကျွန်တော်တို့ကိုစစ်မြေပြင်တစ်ခုကိုသဘောထားပြီးတော့တိုက်ခိုက်နိုင်နေတဲ့သဘောတော့ရှိတာပေါ့နော
် CDN လှုပ်ရှားမှုမှာဘန်ဝင်နန်းနေဆရာဝန်နေအင်ဂျင်နီယာတွေအကောက်ခွန်အရာရှိတွေတင်းမောချင်းအလုပ်သမားတွေယထားပို့ဆောင်ရေးကဝန်ထမ်းတွေအပြင်အထည်ချုပ်ဆက်ယုံလို့လုပ်သမားတွေလုပ်ငန်းခွင်ပေါင်းစုံကဏ္ဍပေါင်းစုံမှာတာဝန်ထမ်းဆောင်နေသူတွေပါပါဝင်နေကြတာပါ CDM မှာပါဝင်တဲ့ဝန်ထမ်းတွေကိုဆရာနာသိစေုပ်ချုပ်ရေးကောင်စီဘက်ကဖမ်းဆီးတာအလုပ်ကနေထုတ်ပြတာရုံးပြန်တက်ကြဖို့စာထုတ်ပြီးတော့ဖိအားပေးတာနောက်ဝန်ထမ်းအင်အားတွေကနေပြောင်းရွှေ့ဖို့ဖိအားပေးတာစတဲ့နှီးမျိုးမျိုးနဲ့ချိန်ချောက်နေကြပါတယ် CDM လောက်တာကြောင့်အလုပ်တာဝန်ကနေထုတ်ပယ်ခံရပေမဲ့အာဏာရှင်ပြုတ်ကျတဲ့အထိဆက်ပြီးတိုက်မယ်လို့ဆိုလာသူကတော့ဖြူးမြွနယ်ကစိုက်ပျိုးရေးအရာရှိတူဦးဖြစ်ပါတယ်
မမဒီကအကောင်ဝဲရတဲ့ဒီတော့ဘုန်းမှာပဲလေမမတို့ကမမမဆုံးတယ်ဆုံးဆုံးကမမကကိုယ်နဲ့တီးတဲ့ဒီကိုဆိုင်သွားမယ်ဆံမာရောကတော့ဒီကိုယ်လည်းကိုယ်သေးလေကိုယ်ရပြီသေးလေဒီနေ့က
ဖြူမြို့နယ်ကစိုက်ပျိုးရေးအရာရှိတဦးပြောပြခဲ့တာပါသူ့ကိုအရေးယူတဲ့ပုံမှန်၃ခုကတော့ဝန်ထမ်းကျင်းဝတ်ဖောက်ပြက်တာအတွက်နိုင်ငံဝန်ထမ်းဥပဒေပုံမှန်၁၆၀ခွင့်စည်းကမ်းများဖောက်ပြက်ပြီးခွင့်မဲ့ပြက်ကွက်တဲ့အတွက်နိုင်ငံဝန်ထမ်းဥပဒေပုံမှန်၁၆၁ခါကြီးနိုင်ငံတော်လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးကိုထိခိုက်စေတဲ့လှုပ်ရှားမှုတွေမှာပါဝင်လှုံ့ဆော်အားပေးကူညီတဲ့အတွက်ဆိုပြီးဥပဒေပုံမှန်၁၆၃ဖောက်ထုတ်စတဲ့ပုံမှန်ရင်းနဲ့တရားဆွဲဆိုထားပါတယ်အမှုဆွဲထားတာကိုစပို့အကြောင်းကြားလို့သိရပေမဲ့အမှုကိုဘလို့စစ်ဆေးနေတယ်လဲဆိုတာကိုမသိရတယ်လို့သူမကျူးလွန်ထားတဲ့တတ်ထားတဲ့ပုံမှန်ရင်းကိုလည်းကာယကံရှင်အနေနဲ့ခုခံခြေပါခွင့်မရဘူးလို့ပြောပါတယ်ဒီစဲနိုင်ငံဝန်ထမ်းဥပဒေမှာတော့ဆွဆွဲခံရတဲ့ဝန်ထမ်းရဲ့အမှုကိုကြားနာစစ်ဆေးတဲ့အခါဆွဆွဲခံရတဲ့ဝန်ထမ်းရဲ့မျက်ကွယ်မှာစစ်ဆေးကြားနာတာမဟုတ်ဖို့အပြင်ဆွဆွဲခံရသူဝန်ထမ်းအနေနဲ့လည်းအဲ့ဒီလိုဆွဆွဲလာမှုကိုခုခံခြေပပိုင်ခွင့်ရှိတယ်ဆိုတာအတိအလင်းဖော်ပြထားပါတယ်။စစ်အုပ်ချုပ်ရေးကောင်စီရဲ့နောက်ထပ်လှုပ်တဲ့လှုပ်ဆောင်ချက်တစ်ခုကတော့ CDN လှုပ်ရှားသူတွေကိုဝန်ထမ်းအင်အားတွေကနေအတင်းအဓမ္မပြောင်းရွှေ့ခိုင်းတာဖြစ်ပါတယ်။ဒီလိုလှုပ်ဆောင်တဲ့အခါမှာလုံခြုံရေးတပ်ဖွဲ့တွေဘက်ကအကြမ်းဖက်ဖယ်ရှားခိုင်းတာရှိပါတယ်။မြစ်ထားဝန်ထမ်းတွေနေတဲ့နေရာတွေဆိုရင်ညဘက်တွေမှာလုံခြုံရေးတပ်ဖွဲ့တွေဘက်ကလေးကွာတွေနဲ့လာပစ်တာအကြမ်းဖက်ဖြိုခွဲတာတွေလည်းလုပ်ခဲ့ပါတယ်။လစာမရတဲ့အတွက်စာဝတ်နေရေးအခက်အခဲရှိနေတဲ့အချိန်ညာတိုင်းလာပြီးတော့ဖမ်းဆီးတာတွေလုပ်တဲ့အတွက်လုံခြုံမှုမဲ့ပြီးတော့ကြီးလန့်စာစားရတဲ့ဘဝကိုရင်ဆိုင်နေရတယ်လို့မလွှာကုန်းမြစ်ထားဝန်ထမ်းတူကပြောပြပါဗျ။
အခက်အခဲ
က
တော့မှအေးမမတို့ကတော့အကောင်လုံးကတော့ပုံမှန်ရုံးနဲ့ကြွရတယ်ကအကောင်လုံးကတော့စီဗီအန်လုပ်နေတဲ့အတွက်ကျမတို့ကရက်ွက်ထဲမှာလည်းမျိုးအစင်တွေကျမတို့ကတော့အကောင်လုံးရှောက်စားပြီးနေရတာပေါ့နော်။ရှောက်စားပြီးနေရတဲ့အတွက်အကောင်လုံးကတော့ဝေးကြီးရတော့ကျမတို့ကဆက်ဆဲရှိကြတာပေါ့နော်။ဒီမလားပါလည်းမထောက်ကြဘူးဆိုတော့လေ။ဆက်ဆဲရတော့အများကြီးရှိတာပေါ့မာရဲ့ညံ့ညံ့ကြကျမတို့ကတော့ကြီးလက်ကစားစားနေရတယ်။ရိုင်းရတာကြမှာပိုကြောက်ကြတာပေါ့နော်။ကျမတို့ကတော့အဆုံးမင်းစီဗီအန်နဲ့ဆက်လုံးမှာမအောင်မချင်းကျမတို့ကတိုက်နောက်ဆုံးမဲ့အမရဲ့အရှင်ကောင်းကောင်းပြောရတယ်ကျွန်တော်တို့အလုပ်ထိကြအလုပ်ပြုတ်သွားတယ်ကျွန်တော်တို့မှမလို့ဖြစ်တယ်လုပ်တဲ့အတွက်အသက်ပေးခဲ့ရတဲ့ကလေးတွေတော့ကျွန်တော်တို့ပြန်ပြီးရမယ်လေကျွန်တော်တို့အဆုံးထိစီစဉ်ရမယ်လို့မှာပါ
ဆီယနာသိန်းနာကိုစန့်ကျင်တဲ့ဆန္ဒပြမှုတွေကိုစေုပ်ချုပ်ရေးကောင်စီရဲ့လောက်ခံတက်တွေဖြစ်တဲ့စစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့အကြမ်းဖက်ဖြိုခွင်းမှုကြောင့်အခုချိန်ထိတည်ဆုံသွားရသူ950ကျော်တဲ့မှာစီရီယံလုပ်နေတဲ့ဝန်ထမ်းတွေလည်းပါဝင်တယ်လို့တချို့လည်းဖန်စီထိန်ထိန်ခံနေရပါတယ်ရှင်
VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြီးစုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေပြီး VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြီးစုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းဒရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါလေရှင
် VOA မြန်မာပိုင်းကနေအင်္ဂါနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်တင်ဆက်နေကြအင်္ဂါနေ့ညစကပိုင်းအစီအစဉ်အလဲရောက်ပါပြီစစ်အာဏာသိမ်းမှုကိုစန့်ကျင်ကက်ကွက်ပြီးဒီမိုကရေစီရေးတောင်းဆိုတဲ့နိုင်ငံတော်ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့တွေကအကြမ်းဖက်ပစ်ခတ်ဖြိုခွဲတဲ့အကြမ်းမှာပဲခုချိန်ထိအခိုင်အမာကန့်ကွက်ဆန္ဒပြနေကြတဲ့အထက်မုံရွာမြို့လည်းအပါအဝင်ဖြစ်ပါတယ်။မုံရွာဆန္ဒပြပွဲတွေဘာကြောင့်အခုလောက်စူးစီအားကောင်းစေရှိတာပါလဲ။အခုလောက်နေနေခံရတဲ့ကြားတွေကသူတို့တွေအတွေးအမြင်ထဲမှာထင်းရောင်ဝိုးတဝါမျောလင့်ချက်အမားတွေနဲ့ဆက်ပြီးတော့လမ်းမော်ထွက်ဆန္ဒပြနေကြတာပါလား။သူတို့ရဲ့ဒီဆန့်ကျင်ကန့်ကွက်တောင်းဆိုပွဲကမနှက်ဖြန်တဲ့ဘက်ကပြီးသွားလိမ့်မယ်လို့မျှော်လင့်ယူဆပြီးတော့ဆန္ဒပြနေကြတာပါလားဒီလိုမေးခွန်းတွေအပေါ်မုံရွာမျိုးကဆန္ဒပြပွဲတွေမှာကိုယ်တိုင်တောက်လျှောက်ပါဝင်လာသူတွေရဲ့အဖြေတွေကိုကြားကြပါမယ်လုံခြုံရေးအရာနာမည်ထုတ်မပြောနိုင်တဲ့မုံရွာကဆန္ဒပြပွဲပါလှုပ်ရှားသူတွေကိုကိုကျကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင
်ကျွန်တော်တို့တွေ့ရတာဒီမုံရွာကဆန္ဒပြပွဲတွေဟာနေစဉ်လို့ပေါ့နော်လူအမျိုးသားအစုံလင်ပါတယ်နောက်စူးစီးမှုအားကောင်းတာတွေ့ရပါတယ်မုံရွာကဆန္ဒပြပွဲတွေဘာကြောင့်အဲ့ဒီလောက်အထိစူးစီးမှုအားကောင်းတာလဲခင်ဗျအ
ဓိကကတော့ကျွန်တော်တို့ဒီမှာစပြီးတော့ဒီဆန္ဒထုတ်ပေါ်မှုစကြတဲ့ကဒီဘက်ကော်မတီစတင်ဖွဲ့စည်းတယ်ဒီဘက်ကော်မတီမှာကအဖွဲ့အစည်းပေါင်းစုံပါတယ်အဲကျောင်းသားတမပကြီးနောက်မျိုးသားဒီမိုကရေစီဖွဲ့ချုပ်လို့နောက်88ငင်းနိုင်တဲ့ပေါ်လူဖွဲ့စည်းလို့နိုင်ငံရေးကျင်းသားဟောင်းအဖွဲ့လူအားမျိုးတွေအကုန်လုံးလူလူလန်ကအတီးပြီးပါတယ်ခင်ဗျဒါက
သာဝတ္ထချက်ကိုသာဝတ္ထချက်ဖွဲ့စည်းပေါင်းတို့ရဲ့ဒုစရအထုတ်ဘူးနဲ့နောက်တစ်ခုကဒီမောဟာလူတို့ရဲ့ရိုးကြတကြမှုအဲ့နှစ်ချက်တောင်ဆိုကျွန်တော်တို့ယူဆပါတယ်အဲ့နှစ်ချက်နဲ့ဒီအခုချိန်ကြီးဒီလိုပဲစုစုပြည်ပြည်ကြောင်းနေရပါခင
်ဗျဟုတ်ကဲ့နောက်ပြီးတော့ဒီကျမဖက်အာနာပီစတန်နဲ့လှုပ်ရှားမှု CDM လို့ခေါ်ကြတာပေါ့နော် CDM လှုပ်ရှားမှုအနေနဲ့ရောမုံရွာမှာဘယ်လိုအခြေအနေရှိပါလဲခင်ဗျဟု
တ်ကဲ့ CDM လှုပ်ရှားမှုအနေနဲ့တော့အခုချိန်ကြီးဝန်ထမ်းတော်တော်များများကဒီ CDM လှုပ်ရှားမှုကိုချိုးဖောက်ပြီးတော့ပြန်လည်ဝင်ရောက်သွားခြင်းမရှိဘဲနဲ့အကုန်လုံးကတောက်ခံပြီးတော့ရပ်ခံပေးထားတာရှိပါတယ်နောက် CDM supporting အဖွဲ့တွေကလည်းတက်နိုင်တယ်လို့အကုန်လုံးနေစရာစားစရာစဒီဝန်ထမ်းတွေရဲ့ကဲခဲတွေကိုအားလုံးဝိုင်းဝန်းပြီးတော့ကုညီနေတဲ့အတွက် CDM လှုပ်ရှားမှုကလည်းလောလောဆယ်အထိတော့အားကောင်းနေတာအားကောင်းနေပါတယ်ခင်ဗျဟုတ
်ဟုတ်ကဲ့ဆိုတော့ဒီဖျိုးခွဲတာတွေပြစ်ခတ်တာတွေဖမ်းဆီးတာတွေဒဏ်ရာရတာတွေကြာဆုံးတာတွေလည်းပဲကျွန်တော်တို့သတင်းတွေမှာဆိုရှယ်မီဒီယာဗီဒီယိုတွေမှာကျွန်တော်တို့တွေ့ရပါတယ်ဆိုတော့အခုတိထားသလောက်ချိန်ထိဆိုရင်ဟလာမိုးရွာမှာအကြအစိုးအထီးအခိုက်ဘယ်လောက်ရှိပါပြီလဲခင်ဗ
ျလောလောဆယ်အထိတော့ကျွန်တော်တို့ကြာဆုံးကတော့15ဦးအနည်းဆုံး15ဦးလောက်ရှိနေပါပြီဘောမှာပါတော့အဲကျန်တဲ့ထိခိုက်ဒဏ်ရာရတဲ့သူတွေကတော့ဒီလောက်30ခန့်တော့ရှိနေပါပြီအနည်းဆုံးတော့
ဟုတ်ကဲ့
ထိခိုက်ရတဲ့လူတွေအစီအတွက်ကတော့ကျွန်တော်တို့တိတလောက်တော့အယောက်80နီးပါးလောက်ရှိပါတယ
်ဟုတ်ကဲ့ဆိုတော့ဒီသွားနေတဲ့ဇနပြပွဲနောက်တခြားကျွန်တော်တို့ညာတပိတ်နောက် CDM လှူရှာမှုစသည်အားဖြင့်ပေါ့လေဒီလှူရှာမှုပုံစံအတီးဒီအပေါ်မှာကိုယ်တိုင်မပါဝင်နိုင်ပေမဲ့ဘေးကနေပြီးတော့ကျန်တဲ့လူလူရဲ့အားပေးထောက်ခံမှုကရောအားကောင်းပါရဲ့လားလူလူကရောစိုးရင်စိတ်နဲ့လာတွန်းဆုတ်ကြပါသလားဒါမှမဟုတ်အားပေးထောက်ခံမှုရှိပါရဲ့လားခင်ဗျာ
ညာစုကတော့တပိတ်စစ်ကြောင်းထွက်လာတယ်နောက်အမစီဒီအန်လှူရှားမှုမှာပါဝင်တဲ့ဝန်ထမ်းတွေနောက်ဒီ defense team တို့လူငယ်တွေကိုအများစုကတော့အကုန်လုံးကအကွယ်ပေးတယ်ထောက်ပံ့ပေးနေတုံးပဲရက်ကွက်အများစုပေါ့နော်အဲတချို့ကတော့ရှိမှာပေါ့လေတချို့ကတော့ဥမာအဲလမ်းတွေဖယ်ခိုင်းတဲ့ဒီတဲ့အိတ်တီကာထားတဲ့ဟာမျိုးတွေကိုဝင်ပြီးတော့ရှင်းပြရမျိုးတို့ကတော့ဒါကတော့လူအနည်းစုလောက်ပါလူအနည်းစုကတော့ဒီလိုမျိုးပဲရှိပါတယ်ကျန်တဲ့လူအများစုကတော့တပိတ်စီတောင်ထွက်လာတာနဲ့ဟိုကိုယ်တိုင်မပါဝင်နိုင်ရင်တောင်မှစီတံမှုဝေပေးတာမျိုးနောက်ပြိစစ်ကြောင်းရဲ့နေရာကိုလိုက်စုံစမ်းပြီးတော့ခမင်းတို့လိုက်ဝေပေးတာမျိုးနောက်ဒီရက်ွက်အแทမှာဒီတပိတ်ကကောင်းဆောင်နေတို့နောက်ចောင်းသားတမကအဖွဲ့ဝင်တွေနောက် CDN လှူရှားနေတဲ့ဝန်ထမ်းတွေ defense team ကလူတွေရက်ွက်အแทမှာရောက်တာတာနဲ့အကုန်လုံးကဝိုင်းဝန်းပြီးတော့ကာကွယ်ပေးကြတယ်ထောက်ပံ့ပေးနေတော့ပါပဲခင်ဗ
ျဟုတ်ကဲ့ခင်ဗျအခုဆိုရင်ဒီပြည်တော်စုလွတ်တော်ကူစားပြုကော်မတီဆိုတာရှိပေါ့နော်ပြန်စလို့တော့ကိုစားပြုကော်မတီရဲ့လှူရှားမှုတွေကိုလည်းမုံရွာဆန္ဒပြလူလူနေနဲ့ညချင်းမပြတ်ဘူးလို့ကျွန်တော်အဲ့လိုနားလဲပါတယ်ဆိုတော့ CRPH ရဲ့လက်ရှိအခြေအနေလှုပ်ဆောင်မှုတွေနဲ့ပတ်သက်လို့ရောမုံရွာလူလူနေနဲ့အားရကျင်နေပါရလား
ဟုတ်ကဲ့ဟိုကျွန်တော်တို့ဒီ CRPH ရဲ့နိုင်ငံရေးလှူဆောင်မှုကိုတော့အားရကျင်နေပါတယ်ခင်ဗျဟုတ်အားရကျင်နေပါတယ်ဒီကပို့ပြီးတော့တချို့အလုပ်တွေကိုလည်းဆန်ဆန်လုပ်ဖို့တော့လုပ်မယ်လို့တော့ကျွန်တော်တို့ထင်ပါတယ်ခင
်ဗျဟုတ်ကဲ့ဒီထက်ပို့ပြီးတော့ဆိုတာမှာဘယ်လိုအလုပ်တွေလို့များခွဲခြားပြီးတော့ပြောချင်တာမျိုးရှိပါလားခင်ဗ
ျဟုတ်ဥပမာပြည်သူ့အုပ်ချုပ်ရေးအဖွဲ့လိုဟာမျိုးတွေကိုဒီကပို့ပြီးတော့ဟိုဖွဲ့စည်းတာတော့ဖွဲ့စည်းတာပေါ့လေဒါပေမဲ့ဒီရန်ရရားတွေကိုဒီထက်ပို့ပြီးတော့ငငယ်နဲ့ဆန်ဆန်တိဆောက်တာမျိုးပေါ့ဒီကောင်တီကဒီရန်ရရားကိုအုပ်ချုပ်ရေးရန်ရရားကိုရပြည့်အစ်တိမတိဆောက်နိုင်သေးခင်ကာလမှာ CRPH အနေနဲ့ဒီအုပ်ချုပ်ရေးရန်ရရားကိုငငယ်တိဆောက်တာမျိုးနောက်ကာကွယ်ရေးတပ်ဖွဲ့လိုဟာမျိုးတွေကိုငငယ်ဖွဲ့စည်းပေးတာမျိုးသားမျိုးတွေကတော့ငငယ်လုတ်တင်နေလို့ကျွန်တော်တို့အနေနဲ့ယူဆပါတယ်ခင
်ဗျ။ဟုတ်ကဲ့ဆိုတော့ဒီလိုမျိုးကိုယ့်ဘက်ကနေပြီးတော့အချိန်ဟုန်မြင့်ပြီးလုတ်တာနဲ့များတစ်ခါကစစ်ကောင်စီဘက်ကလည်းပဲလာအကြမ်းဖက်နေနှင်းဖြိုခွဲတာကဦးပြင်းထန်လာမယ်လို့အကြမ်းပြင်းအားဖြင့်ယူဆလို့ရပါတယ်ဆိုတော့မုံရွာအနေနဲ့တစ်ခါကဒီထက်ပိုပြီးတော့ပြင်းပြင်းထန်ထန်ဖြိုခွဲလာမယ်ဆိုရင်ရောဆက်ပြီးတောက်ခံနိုင်အောင်ပါလားခင်ဗျ
။ကျွန်တော်တို့အစွမ်းဆုံးဆုံးထိအစွမ်းကုန်ထိကျွန်တော်တို့တောက်ခံသွားမှာပါ။နေ့စဉ်ရဲမပြတ်လေကျွန်တော်တို့ဒီတပိတ်စစ်ကြောင်းနေရက်ကွက်တပိတ်တွေကနေ့စဉ်ရက်မပြတ်ဆက်လက်ပြီးတော့ခြေပြက်နေတော့မှာပဲကျွန်တော်တို့ဆက်ပြီးတော့ရအောင်တောက်ခံသွားမှာပါခင
်ဗျဟုတ်ကဲ့နောက်ခုနောက်တော့ကျွန်တော်တို့ CIA base အကြောင်းပြောရနေနောက်တစ်ခုပေါ့နော်အခုဆိုရင်ဒီ Federal Army ဆိုပြီးတော့ပြောကြဆိုကြမျှော်လင့်ကြတာတွေရှိပါတယ်ဒီဟာကတကယ်တမ်း လက်တွေ့ကြတယ်လို့ပြောလို့ရပါမလားခင်ဗျာဥပမာကျွန်တော်တို့စီမာကဖက်ဒရယ်ဆိုတဲ့ပုံတံတန်းတော်မရှိဘဲနဲ့ဟလာဖက်ဒရယ်အာမီဆိုတာမျိုးပေါ်လာဘူးဆိုတာလက်တွေ့ကြတယ်လို့ပြောလို့ရပါရဲ့လားခင်ဗျာ
အဲ့ဒါကတော့ CRPH နဲ့ဒီဒိုင်းမားဖွဲ့စည်းရေးနဲ့စွန့်စည်းနိုင်တဲ့အပေါ်မှာမူတည်တယ်လို့ကျွန်တော်တို့ကတော့ယူဆပါတယ်အဲဒိုင်းမားအဖွဲ့စည်းတွေကို CRPH အနေနဲ့အတုံးချတာမျိုးနောက်ဒီအတုံးချတာမျိုးပေါ့အတုံးချတာမျိုးမဟုတ်သေးနဲ့ဒီတိုင်းသားတွေဘက်ကအမခံချက်အပြိအဝရှိတဲ့ပြည်ရင်ပဲဖြစ်ဖြစ်အခုထွက်ပေါ်လာမျိုးတွေပြည်ရင်ပဲဖြစ်ဖြစ်သဘောတူညီမှုတစုံတရာပဲရပြီဆိုရင်တော့ဒီဖက်ဒရယ်အာမေကမျော်လင့်လို့ရမယ်လို့ကျွန်တော်တို့အနေနဲ့ယူဆပါတယ်မဟုတ်ရင်တော့ဒီပုံစံအတိုင်းနဲ့ဆက်သွားနေမယ်ဆိုရင်တော့အရင်ကျွန်တော်တို့ဒီ NCGUV လို့ပုံစံမျိုးပဲဖြစ်သွားလိမ့်မှာပေါ့ကျွန်တော်တို့စိုးရိမ်ပါတယ်ဖက် CRPH အနေနဲ့တော့ဒီတိုင်းသားတွေအပေါ်မှာတုံတရားအာမခံချက်အပြည့်ပြည့်ဝဝဂရိကူအပြည့်ပြည့်ဝဝပေးဖို့ဒီဟာပေးပြီးမှကျွန်တော်တို့ဖက်ဒရယ်အာမေကိုမျော်လင့်လို့ရမယ်လို့ကျွန်တော်တို့ယူဆပါတယ်ခင
်ဗျဟုတ်ကဲ့တိုင်းသားဖွဲ့ရစုလို့ဒီတိုင်းသားလက်နက်အဖွဲ့စီတွေကလည်းပဲကြီးညာချက်တွေတည်တည်ထုတ်ပြန်ကြတာရှိပါတယ်အခုချိန်ထိတော့ကျွန်တော်တို့တွေ့ရသလောက်ဟလာဒီစစ်ကောင်စီကိုဂျမ်းဖက်တာတွေချက်ပူဖန်းနာစီတဲ့ချက်ပူဖန်းနာလို့ပြောစားရတဲ့တောင်းဆိုတာတွေကျွန်တော်တို့တွေ့ရပါတယ်တိုင်းသားလက်နက်အဖွဲ့စီတွေရဲ့အခုချိန်ထိရည်တည်ချက်လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ရောအားရကျင်နေမှုရှိပါသလားဒါမှမဟုတ်ဒီထက်ပိုပြီးတော့များဗာများလှုပ်စေချင်ပါသလဲခင်ဗျာ
ဒီတိုင်းသားအဖွဲ့စီတွေပေါ်မှာတော့တစုံတရာအားရကျင်နေမှုရှိပါတယ်အဲသူတို့ဒီဒီသာအခြေအနေအဖွဲ့အစည်းအခြေအနေနဲ့မူတည်ပြီးတော့သူတို့လည်းကန့်ညီနိုင်အောင်တက်နိုင်တယ်လို့ဆန်းဆောင်ကြိုးစားနေတာဒီထက်ပိုပြီးတော့တိုင်းသားအဖွဲ့အနေနဲ့ရော CRPH အနေနဲ့ရောသူလက်တွဲညီညီနဲ့လှုပ်ဆောင်နိုင်မှုကျွန်တော်တို့ပိုပြီးတော့ပြောနေပါတယ်ခင
်ဗျဟောနိုင်ငံတကာကလည်းပဲအခုဆိုရင်နေ့စဉ်လိုပါပဲတနည်းအားမို့တနည်းအားတနိုင်ငံမို့တနိုင်ငံကနေပြီးတော့မြန်မာပြည်နဲ့ပတ်သက်ပြီးတော့နေ့စဉ်လိုပြောဆိုနေတာရှိပါတယ်ဖိအားပေးတာရှိပါတယ်တောင်းဆိုတာရှိပါတယ်စုံပြစ်ချက်တွေချတာရှိပါတယ်ဒီထက်အပြင်တော့လက်တွေ့ကြတဲ့လှုပ်ဆောင်မှုတော့မရှိသေးဘူးပေါ့နော်လက်တွေ့ကြလှုပ်ဆောင်မှုတော့မရှိသေးဘူးပေါ့ဆိုတော့လက်ရှိနိုင်ငံတကာယက်တည်မှုအနေအထားကိုရောဘယ်လိုများမြင်မိပါလဲခင်ဗျာ
ကျွန်တော်လက်ရှိနိုင်ငံတကာကတော့သုံးတရားပေါ့လေဟိုဖိအားပေးတာမျိုးတော့ပဲလုံဆောင်နိုင်တယ်လို့ကျွန်တော်တို့ယူဆတယ်။အဓိကကျွန်တော်တို့တကယ်တမ်းဒီစစ်အာဏာရှင်စနစ်ကိုတိုက်ရမှာကကိုပီတွင်းကတရားသူတွေပဲဖြစ်တယ်လို့ကျွန်တော်တို့ယူဆပါတယ်ခင်ဗျ။အဲ့တော့ကျွန်တော်တို့ကတော့ဒီနိုင်ငံတကာပေါ်မှာအများကြီးအရန်ကြီးတော့မျှော်လင့်မထားပါဘူ
း။ဟုတ်ကဲ့။ရန်ကြီးမျှော်လင့်မထားဘူးဆိုတော့အခုများပြောနေကြသလိုပေါ့နော်မျှော်လင့်ကြတာတောင်းဆိုကြတဲ့အထက်မှာဒီ Rights to Protect R2P ဆိုတာပါပါတယ်။ဆိုတော့ဒီ R2B ဆိုတော့အင်မတန်ဆက်ဆက်ပါပါဖြစ်တော့ဖြစ်ခဲ့ကိစ္စမျိုးလို့ကျွန်တော်လည်းအဲ့လိုနားလဲပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ရောမျှော်လင့်ချက်ရှိပါသလားခင်ဗျ
ကျွန်တော်တို့အများကြီးမျှော်လင့်မထားပါဘူးခင်ဗျအများကြီးမျှော်လင့်မထားပါဘူးကျွန်တော်တို့စဉ်းစားချက်ထဲမှာ R2B လာပြီးဖြစ်စေမလာပြီးဖြစ်စေစစ်အာဏာရှင်စနစ်ကိုကျွန်တော်တို့ဒီအင်မောင်းကနဲ့ဒီပြည်တွင်းအင်အားစုတွေဒီဘက်မှာရှိတဲ့ရပ်တည်နေတဲ့အင်အားစုတွေကဝိုင်းဝန်းပြီးတော့စစ်အာဏာရှင်စနစ်ကိုသူပြတည်ရမှာပဲလို့ကျွန်တော်တို့ကယူဆထားတဲ့အတွက်ဒီအတူပီပါညာကိုကျွန်တော်တို့အဲ့လောက်ကြည့်ရှုပုံရောလင့်ပါဘူ
းဟုတ်ကဲ့ခင်ဗျဆိုတော့ကျွန်တော်တို့အားလုံးသုံးသပ်ပြီးတော့ကြည်ပြီးတော့ပြောမယ်ဆိုရင်ပေါ့နော်ဒီလှုပ်ရှားမှုဒီဘယ်လောက်ကြာနိုင်တယ်ဆိုတော့အကြံပြင်းစိတ်ကူးမြုံမှန်းချက်များရှိပါလားခင်ဗ
ျကျွန်တော်တို့ဟိုဒါကရည်ရှိတိုက်ပွဲလို့တော့ကျွန်တော်တို့အစိုးရကြီးလည်းယူဆထားပါတယ်အာဏာရှင်ကလည်းသူ့ရဲ့ခံကြုတ်စည်းမှာသူပြင်းထန်ခုခံကာဝယ်ပါလိမ့်မယ်။ကျွန်တော်တို့ဘက်ကလည်းစစ်အာဏာရှင်စနစ်ကိုဖြိုပျက်ဖို့အတွက်အပြင်းထန်ကြိုးစားရမှာပါ။ကျွန်တော်တို့အစိုးရဘက်ကရန်ဒီရန်ကုန်လိုနောက်မန္တလေးလိုနောက်မုံဝါလိုကျန်တဲ့မြို့ကြီးတွေလိုရမ်းမတွေပေါ်မှာလူတင်လေဒီတိောက်ပြီးတော့လှုပ်ရှားခဲ့ကြပြီ။ဒီဖြိုခွဲခင်ကာလတွေပေါ့။ဒေါ်လန်ကြီးကြားရည်စံကာလတွေဒီကာလတွေမှာကျွန်တော်တို့အများကြီးတွန်းဆန်ခဲ့ကြတယ်။ဒါပေမဲ့အခုဟာကတိတ်မကြခင်ပါပဲမှောင်မိုက်တဲ့ကာလကိုကျွန်တော်တို့ဖြတ်တန်းလိုက်မယ်လို့ကျွန်တော်တို့ယူဆတယ်ဒီကာလကိုတော့ကျွန်တော်တို့အတန်းတိုင်းဆုံးကြံ့ကြံ့ခံပြီးတော့ခုခံကာကွယ်ပြီးတော့ကျွန်တော်တို့ခုခုခံကာကွယ်ရင်းနဲ့စစ်အာဏာရှင်စနစ်ကိုအမြန်ဆုံးတော့ကျွန်တော်တို့တိုက်ဖြတ်နိုင်လိမ့်မယ်လို့ကျွန်တော်တို့ယူဆပါတယ်ကာလတတ်မှတ်ချက်တော့ကျွန်တော်တို့မပြောနိုင်ပါဘူးခင
်ဗျဟုတ်ကဲ့ဆိုတော့ကျွန်တော်ကောင်းတယ်မှာဒီအဖြေကိုနားထောင်ရင်းနဲ့ကျွန်တော်ကောင်းတယ်မှာနောက်ပေါ်လာတဲ့မျိုးကတစ်ခုကလာတခြားဒေသတွေမှာအခုဆိုရင်တချို့တွေအားမလို့အားများနဲ့ပြောတာတွေရှိပါတယ်ငြိမ်သွားတယ်ပေါ့နော်ဥပမာရန်ကုန်ဘက်မှာဆိုရင်နည်းနည်းကျဲသွားတယ်ပါသွားတယ်ငြိမ်သွားတယ်အဲ့လိုပဲတချို့နေရာတွေမှာဆိုလည်းငြိမ်သွားတယ်ဆိုတော့ပြောတာဆိုတာမျိုးတွေကြားရပါတယ်နောက် လက်တွေ့မျက်မြင်အားဖြင့်လည်းပဲနည်းနည်းပါသွားတဲ့အနေအထားမျိုးတွေတွေ့ရပါတယ်ဆိုတော့အဲ့ဒီအပေါ်မှာရောစိတ်သက်ရောတာမျိုးဒါမှမဟုတ်ဟိုအားမလို့အားများဖြစ်တာမျိုးခံစားမိပါသလားအဲ့ဒီဒေတာတွေအပေါ်မှာရောဘယ်လိုမျိုးများထင်မြင်ရှိပါလဲခင်ဗျာ
ကျွန်တော်တို့စိတ်သက်ကြတာအားမလို့အားများမဖြစ်ပါဘူးခင်ဗျာဒါကတော့စိတ်အနာချင်းကဒီ season 7တုံးပြီးတော့နောက်လက်ပြပုံနေပါပြီတုံးပြီးတော့အရန်ကြီးကိုဖိနှိပ်ချိုခွဲတဲ့အချိန်မှာတော့ခဏတာတော့ဒီလိုပဲပါသွားပါလိမ့်မယ်ဒါပေမဲ့လူလူရဲ့စိတ်ထဲမှာကကျွန်တော်တို့တကူးချင်းတကူးချင်းရဲ့စိတ်ထဲမှာကစိတ်အနာရင်စနစ်ဆန့်ကျင်ရေးစိတ်အနာရင်စနစ်ချိုပြရေးဆိုတဲ့စိတ်ရရှိနေတဲ့ဒီကျွန်တော်တို့အားမရကြရမရှိပါဘူးစိတ်ကြကြရမရှိပါဘူးခင်ဗ
ျဟုတ်ကဲ့အခုလှုပ်ဆောင်နေတဲ့လျှောက်မှုဒေါ်လာရေးလိုပဲပြောပြောပေါ့နော်တကယ်ပဲအောင်မြင်လိမ့်မယ်လို့အခိုင်အမာယုံကြည်ပါသလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ယုံကြည်ပါတယ်ခင်ဗျကျွန်တော်ပြည်ပြည်ဝဝယုံကြည်ပါတယ
်ခုလိုဖြေချပေးတာကျေးဇူးအထူးပဲတင်ပါတယ်ဘေးရန်တွေကင်ပါစီခင်ဗျာ
ဟုတ်ကဲ့ပါခင်ဗျကျေးဇူးတင်ပါတယ်ခင်ဗျာ
စနေညစကားပိုင်းအစီအစဉ်ကိုကြားခဲ့ရတာပါရှင်အခုတော့ကြန့်ရှင်းနေတဲ့အချိန်အတွင်းတည်တင်းအချင်းချုပ်ကိုကြားကြပါမယ်စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကိုအကြမ်းဖက်ပစ်ခတ်ဖြိုခွဲနေတယ်လို့ဆန္ဒပြသူတွေ CDM လှုပ်ရှားမှုမှာပါဝင်သူတွေထောက်ခံသူတွေကိုစစ်တပ်ကဖမ်းဆီးနေတာမှာဒီကနေ့မနေ့ပိုင်းကတော့ထင်ရှားတဲ့အမှုပညာရှင်တဦးဖြစ်သူဇာကနာခေါ်ဦးသူရကိုနေအိမ်မှာလာဖမ်းသွားတယ်လို့လူရှင်တော်ငပြောကျော်ကသူ့ရဲ့ Facebook မှာရေးထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲအဆိုတော်ရဲတိုက်ကိုဖမ်းထားတဲ့အကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်ဒါအပြင်နေပယ်အသီးသီးကထင်ရှားတဲ့အမှုပညာရှင်တွေသတင်းမီဒီယာသမားတွေကိုလည်းပုံမှန်905ကကြီနဲ့ဖန်ဝရန်ထုတ်ထားပါတယ်အဲ့ဒီလိုပြစ်ခတ်ဖြိုခွဲတာဖန်ဆီးတာတွေအပြင်းထန်လုပ်နေတဲ့ကြားမှာပဲစစ်အာဏာသိမ်းမှုကိုကန့်ကွက်ပြီးတော့ဒီမိုကရေစီရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေကတော့နိုင်ငံတော်200အများအပြားမှာဒီကနေ့အချိန်ထိဆက်ရှိနေကြပါရန်ကုန်မြို့မှာတော့ဒီကနေ့သွေးမတိတ်ဆေးတပိတ်ဆိုတဲ့လှုပ်ရှားမှုကိုလူငယ်တွေဦးဆောင်ပြီးလှုပ်ခဲ့ကြပါတယ်လမ်းမကြီးတွေနဲ့လမ်းဆောင်လမ်းကွာတွေမှာတင်မောဆေးအနေအယံပက်ဖြန်ပြီးတော့သွေးမတိတ်သေးဘူးဆိုတဲ့သဘောမျိုးဆန္ဒပြကြတာပါမန္တလေးမှာတော့ဆေးဝန်ထမ်းတွေရဲ့ပင်မတပိတ်စစ်ကြောင်းကိုအတံပုံးတွေမြေရုပ်ပုံးတွေတုံးပြီးတော့ဖြိုခွဲတယ်လို့မုံရမှာလဲပင်မတပိတ်စခန်းကိုအချမ်းဖက်ဖျက်ဆီးခဲ့ပေမဲ့ဆန္ဒပြပွဲတွေကတော့ရက်မသွားဘဲနဲ့နီလန်အမျိုးမျိုးနဲ့တပိတ်မောက်ဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံမှာသွေးထွက်တန်ရုံပဋိပက္ခဆက်မဖြစ်အောင်ပြန်လဲတင်မြှင့်ရေးလုပ်ဖို့တရုတ်နိုင်ငံကတိုက်တွန်းသွားမယ်လို့တရုတ်နိုင်ငံခြားရေးဌာနကပြောပါတယ်ဖက်အားလုံးနဲ့တရုတ်နိုင်ငံကဆက်ပြီးတော့ဆက်သွယ်ညှိနှိုင်းပြီးပြန်လဲတင်မြှင့်ရေးဖော်ဆောင်ဖို့နဲ့ဆွေးနွေးပြောဆိုနိုင်ဖို့အာဆီယံအဖွဲ့နဲ့အတူတကွာတိုက်တွန်းသွားမယ်အပြင်မြန်မာနိုင်ငံမှာတည်ငြိမ်မှုအပြည့်အဝပြန်လုပ်ဖို့တိုက်တွန်းသွားပါမယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူရျောက်လီရန်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်မြန်မာစစ်အာဏာသိမ်းကောင်စီအပေါ်တန်ခတ်အရေးယူမှုတွေချမှတ်တာကိုကန့်ကွက်နေတဲ့အကြောင်းရုရှားနိုင်ငံကဒီကနေ့ပြောပါတယ်။လက်ရှိမြန်မာအာဏာပိုင်တွေအပေါ်တန်ခတ်အရေးယူရာအပအဝင်ချင်းချောက်ဖိအားပေးတာတွေဟာထိရောက်မှုမရှိဘဲနဲ့တိတ်ကိုအန္တရာယ်ကြီးပြီးပြည်တွင်းပဋိပက္ခကြီးဖြစ်အောင်သွန်းပို့သလိုဖြစ်ပါလိမ့်မယ်လို့ရုရှားနိုင်ငံခြားရေးဌာနပြောခွင့်ရသူတဦးကိုကိုးကားပြီးတော့မော်စကိုအခြေစိုက် Interfax သတင်းဌာနကရေးထားတဲ့အကြောင်း Reuters သတင်းမှဖော်ပြထားပါတယ်။အနာသိန်းစစ်ကောင်စီကောင်းဆောင်ပို့ချုပ်မူကြီးမြောင်လိုင်းအပါအဝင်ထိတ်တန့်စစ်ဗိုလ်ချုပ်တွေနဲ့ရဲတပ်ဖွဲ့ထိတ်ပိုင်းတာဝန်ရှိသူတွေကိုအမေရိကန်နဲ့ဗြိတိန်အပါအဝင်အနောက်နိုင်ငံတချို့ကတန်ခတ်အရေးယူမှုတွေချမှတ်ထားတာပါ။ဒါအပြင်စစ်တပ်ပိုင်းစီးပွားရေးလုပ်ငန်းကြီးတွေဖြစ်တဲ့မြမဦးပိုင်လီမိတက်နဲ့မြမစီးပွားရေးကော်ပိုရေးရှင်းတို့ကိုလည်းတန်ခတ်အရေးယူထားတာဖြစ်ပါတယ်။ရုရှားဟာမြန်မာနိုင်ငံမြန်မာစစ်တပ်နဲ့ဆက်ဆံရေးအဆင်ပြေပြီးတော့မတ်လ29ရက်နေ့စီးရေးပြအခမ်းအနားကိုရုရှားဒုတိယကာကွယ်ရေးဝန်ကြီးအလက်ဇန္ဒရာဖိုမင်းတက်ရောက်ခဲ့ပါတယ်။အဲ့ဒီနေ့တရက်တည်းမှာနိုင်ငံတော်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ဖိကတ်ဖြိုခွဲခဲ့တာကြောင့်လူ100ကျော်သေဆုံးခဲ့ရတာပါ။အဲ့ဒီစီးရေးပြအခမ်းအနားမှာရုရှားလုပ် T-72 တင့်ကားတွေ MiG-29 တိုက်လေယာဉ်တွေနဲ့ Mi-24 စစ်သုံးရဟယင်းတွေပါဝင်ခဲ့ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ရုရှားနိုင်ငံဟာမြန်မာစစ်တပ်ကိုဆက်လက်နဲ့ပစ္စည်းရောင်းချနေတဲ့အဓိကနိုင်ငံတစ်ခုဖြစ်ပြီးစစ်ကောင်စီကိုတန်ခတ်အရေးယူမဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုတရုတ်နဲ့အတူကန့်ကွက်တဲ့နိုင်ငံလည်းဖြစ်ပါတယ်။ဒီကနေ့ညအတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရင်းမူကမှဆုံးမဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Christian Mock ဖြစ်ပါတယ်။ VOA American အသံမြန်မာဘာသာအစီအစသ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းတုံမီတာ19.25/30.53နဲ့လိုင်းလမီတာ190ရုပ်ကနေထုတ်လွှင့်ပေးသွားတာပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေရှင်။ကျမနှံလာပါ။
This program has